Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2019ခုနှစ်ဇွန်လ10ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထိုင်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ line to meter 2532 50နဲ့ line လက် meter 190လောက်ကနေနားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာကနေပြီးတော့လည်းအချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါလိမ့်ရှင်ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်သမ္မတကတစ္ဆာခံခိုင်းခဲ့တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ FBI ညွှန်ကြားမှုဟောင်း James Comey ကိုအထက်လွှတ်တော်မှစတင်ကြားနာနေပါပြီဗြိတိန်နိုင်ငံမှာတော့ပါလီမန်ရွေးကောက်ပွဲတွေကိုဒီကနေ့စပါတယ်ကြေကြေကြရတဲ့တက်မတော်လေးရင်မှလိုက်ပါသွားသူတွေတဲက32ဦးလို့ရဲ့ရုပ်အလောင်းတွေကိုတော့ဒီကနေ့ရှာဖွေတွေ့ရှိပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
အခုညနေပိုင်းသတင်းလွှာတွေဆက်သွယ်မင်းအခုညပိုင်းသတင်းလွှာတွေဆက်သွယ်မင်းမြန်ချက်တွေမှာတော့ဒေါက်ဆန်းစုကြည်ရဲ့ကနေဒါခီးစဉ်အတွင်းမြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဆွေးနွေးကြတာမှာ
I look very much forward to talking about the development cooperation the growing economic ties the opportunities
စီဝါဆက်ဆံရေးတိုးမြှင့်သွားမယ်လို့ကနေဒါဝန်ကြီးချုပ်ရဲ့ပြောကြားချက်နဲ့အတူထုတ်လွှင့်ပေးပါမယ်ဇလ9ရက်နေ့ကပြတ်ကျခဲ့တဲ့တက်မတော်ပို့ဆောင်ရေးလေးရင်နဲ့လိုက်ပါသွားသူခီးသည်တွေကိုရှာဖွေနေတဲ့နောက်ဆုံးအခြေအနေမြမတက်မရိုနဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တို့ကစီးရဲတင်းမာမှုကြောင့်ဖားကန်တနိုင်စတဲ့မြို့ဝင်းကျင်တွေမှာညဘက်မော်တော်ယာဉ်သွားလာခြင်းပိတ်ပင်ထားတာထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာရွှေ့ပြောင်းလုပ်သမား200ကျော်အလုပ်လုပ်ခွင့်တက်တန်းထပ်မတိုးနိုင်တာနဲ့လုပ်ခွင့်ရနေမျိုးကိုကျော်လွန်အလုပ်လုပ်တာတို့ကြောင့်ဖမ်းဆီးခံရတဲ့အခြေအနေတွေကိုနားဆင်ကြရမှာပါအခုအရေးဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့ကိုရနိုင်တို့ကကြေညာပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ကိုတစ္ဆာခံဖို့ဘလို့မျှော်လင့်ခဲ့တယ်လဲ။နောက်သမ္မတရဲ့လက်ထောက်တင်တဲ့ရုရှားအစိုးရတာဝန်ရှိသူတွေကြားပတ်သက်ဆွနမှုစုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့တောင်းဆိုခဲ့တဲ့ဆိုရာရီနဲ့ပတ်သက်လို့ယာရုကထုတ်ခံခဲ့ရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကိုအထက်လွှတ်တော်မှစတင်ကြားနာနေပါပြီ။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ဟာရိုးသားခိုင်မာပြီးအမိခိုကင်းတယ်လို့ FBI ရဲ့ညွှန်ကြားရေးမှူးဟောင်း Comey ကထွက်ဆိုပါတယ်။သမ္မတထရန့်အစိုးရဟာသူ့အပေါ်မှာရော FBI အပေါ်မှာပါမယိုးသားခဲ့ဘူးလို့လည်း FBI ရဲ့အကြီးအကဲဟောင်းကိုမီကထွက်ဆိုပါတယ်။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ပြီးတော့မှွေနှောက်ခဲ့တယ်ဆိုတဲ့အပေါ်မှာလည်းသူ့အနေနဲ့တန်းတရာမရှိဘူးလို့ညွှန်ကြားမှုဟောင်းကထွက်ဆိုပါတယ်။ပြီးခဲ့တဲ့လကသမ္မတထရန့်က FBI ညွှန်ကြားမှုဟောင်းကိုမီကိုယာရုကထုတ်လိုက်တာပါ။ယာရုကဖေရှားမခံရခင်သမ္မတနဲ့ FBI အကြီးအကဲ James Comey တို့မျက်နှာချင်းဆိုင်3ချိန်နောက်တယ်လီဖုန်းဆက်သွယ်ပြောဆိုမှု6ချိန်ရှိခဲ့ပြီးဒီဆွေးနွေးမှု9ချိန်အတွင်းသမ္မတနဲ့ဆွေးနွေးခဲ့တာတွေကိုအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှင်းမောက်မှာ FBI ရဲ့အကြီးအကဲဟောင်းကပထမဆုံးအကြိမ်ဖြစ်နေလူသိရှင်ကြားထွက်ဆိုနေတာလည်းဖြစ်ပါတယ်ရှင်
။ဗြိတိန်နိုင်ငံမှာဆိုးရွားတဲ့ရွေးချယ်ဖို့ဒီကနေ့ထွေထွေရွေးကောက်ပွဲတွေကိုကျင်းပနေပါတယ်။မနက်9နာရီကနေ10နာရီည10နာရီထိမပေးခြင်းအတွင်းမှာအောက်လွှတ်တော်အမှတ်နေရာ650ကိုမဲပေးရွေးချယ်ကြမှာဖြစ်ပြီးတော့အစိုးရဖွဲ့နိုင်မှုအတွက်ပါတီတရရက်က326နေရာအနိုင်ရဖို့လိုအပ်ပါတယ်။တော့ကြနေမနေ့ပိုင်းမှာတော့ဒီရွေးကောက်ပွဲရလဒ်တွေကိုတည်ရမှာဖြစ်ပါတယ်။လွန်ခဲ့တဲ့ဧပြီလကကျင်းပခဲ့ရွေးကောက်ပွဲကျင်းပပြီးဖို့ဝန်ကြီးချုပ်မေကတိုက်တွန်းချိန်မှာတော့လွတ်တော်အမတ်နေရအနှဲငယ်သာပို့ရထားတဲ့သူ့ရဲ့ Conservative Party ဟာလူလူသဘောထားကောက်ခံမှုစစ်တမ်းတွေမှာထိတ်ဆုံးကပြေးနေပြီမဲ့လည်းလာအနှဲငယ်တွေမှာထောက်ခံမှုအင်အားတဖြည်းဖြည်းချဆင်းလာခဲ့ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့အင်္ဂါနေ့ကသဘောထားစစ်တမ်းကောက်ခံမှုမှာတော့အဓိကအတိုက်ခံ Labour Party ချက်တော့တာနေပါသေးတယ်။ဗြိတိန်နိုင်ငံဥရောပသမဂ္ဂကနေနှုတ်ထွက်ဖို့လူလူဆန္ဒခံယူပွဲမှာဆုံးဖြတ်ပြီးတဲ့နောက်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နှုတ်ထွက်ခဲ့ရပြီးတော့ထရီဇာမေးဝန်ကြီးချုပ်ဖြစ်လာခဲ့တာပါသူကဝန်ကြီးချုပ်ကင်မရွန်လက်ထက်ကထက်လွှတ်တော်တွင်အမတ်နေရာအတော်များများရရှိဖို့ကြိုးစားနေတာပါ Conservative Party ဝန်ကြီးချုပ်ထရီဇာမေးနဲ့တိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn တို့ဟာမဲဆက်စည်းရုံးနဲ့နောက်ဆုံးရက်မှာလည်းအကြိတ်နဲ့ပြောဆိုစည်းရုံးခဲ့ကြပါတယ်ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ရေးဒဏ်ထူညီမျှမှုရှိတဲ့လူ့ဖွဲ့စည်းတည်ဆောက်ဖို့နဲ့မကြသေးခင်က Manchester နဲ့ London မှာအကြမ်းဖက်တိုက်ခိုက်ခံရတဲ့ဖြစ်ရပ်မျိုးတွေထပ်မံမဖြစ်ပွားဖို့အကြမ်းဖက်မှုနိုင်နေရေးနဲ့ပတ်သက်ပြီးတော့ဘယ်လိုကင်တွယ်မလဲဆိုတဲ့အစီအစဉ်တွေကိုလူတို့ကိုချပြပြီးတော့သူတို့စည်းရုံးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အီရန်လက်တော်နောက်ခွဲလွန်သူခေါင်းဆောင်ဟောင်းအယာထိုလာခိုမေနီရဲ့ဂူဘိမှန်တို့မှတိုက်ခိုက်ခဲ့ကြတဲ့အမျိုးသားတွေထဲက၅ဦးကအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့နဲ့ပူးပေါင်းခဲ့တဲ့အီရန်နိုင်ငံသားတွေဖြစ်တယ်လို့အီရန်ထောက်လှမ်းရေးဝန်ကြီးဌာနကဒီကနေ့ကြေညာပြီးနေ့မှာပြောပါတယ်။ဒီအမျိုးသားတွေကအီရန်နိုင်ငံမိုဆူးမြို့နဲ့ဆီးရီးယားနိုင်ငံရက်ကာမြို့တို့မှာ IS အဖွဲ့ဘက်ကပါဝင်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ဩဂုတ်လကအီရန်နိုင်ငံကိုပြန်လာကြသူတွေဖြစ်တယ်လို့ဝန်ကြီးဌာနကပြောပါတယ်။တေဆုံးသူအရေအတွက်ကလည်းတိုးလာပြီးအ ਨੇ ဆုံး 18 ဦးသေဆုံး40တန်းရရထားတယ်လို့အီရန်အစိုးရတာဝန်ရှိသူတွေကပြောပါတယ်ဆက်တနတ်တွင်တိုက်ခိုက်အသေးခံဘုံခွက်သမား2ဦးတို့ရဲ့ဖောက်ခွဲတိုက်ခိုက်မှုတွေတပြိုင်တည်းနီးပါးတိုက်ခိုက်ခဲ့တာဟာဆိုရင်သူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကချက်ချင်းဆိုတယ်လို့ပြောဆိုခဲ့တာပါအကြမ်းဖက်ဝါဒီအဖွဲ့ရဲ့ ECMAT သတင်းဌာနကလည်း24စက္ကန့်ကြာတိုက်ခိုက်မှုဗီဒီယိုကိုတင်ခဲ့ပါတယ်ဗီဒီယိုထဲမှာတော့အီရန်လွှတ်တော်အဆောက်အအုံဝင်းအတွင်းသွေးစွန်းနေတဲ့တေဆုံးသူတဦးကိုပြသခဲ့ပြီးနောက်ထပ်တိုက်ခိုက်မှုတွေဆက်လုပ်မယ်လို့လည်းချိန်ချထားပါတယ်ရှင
်အီရန်နိုင်ငံနောက်ပိုင်းမိုဆိုးမြို့ကနေထွက်ပြေးဖို့ကြိုးစားတဲ့အရသား131ယောက်ထပ်မင်းလေးကို IS သွေးကြွတွေကတပ်ပစ်ခဲ့ရဲဆိုတာကိုဖော်ပြနေတဲ့ခိုင်လုံတဲ့သတင်းပေးပို့ချက်တွေရရှိထားတယ်လို့ကုလသမဂ္ဂလူ့ခွင့်ရုံးကဒီကနေ့မှပြောလိုက်ပါတယ်အဲ့ဒီဖြစ်ရဟာမေလ26ရက်နေ့ကနေဇွန်လ3ရက်နေ့အတွင်းအယ်ရှိဖာအရက်မှာဖြစ်ခဲ့တာဖြစ်ပြီးတော့ IS တွေထိန်းချုပ်ထားတဲ့နေရာကနေအီရတ်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာကိုသွားဖို့လုပ်တဲ့သူတွေဖြစ်တယ်လို့ပြောပါတယ်။ဒါ့အပြင်မိုးဆိုးမြို့နောက်ဖက်ဇန်ဂျီလီအရက်မှာလူ50ကနေ80ကျော်တိဆုံးခဲ့တဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာနောက်ထပ်အရက်သားထိခိုက်သေးဆုံးမှုရှိမရှိဆိုတာနဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းစစ်ဆေးနေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။အမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုအကူအညီနဲ့မိုဆိုးမြို့အရှိဘတ်ချမ်းကိုအီရတ်တပ်ဖွဲ့တွေကတင်ယူခဲ့ပြီးတဲ့နောက်မှာဖေဖော်ဝါရီလကစပြီးတော့မိုဆိုးမြို့နောက်ဘတ်ချမ်းကိုဆက်ပြီးတင်နိုင်ဖို့အတွက်တိုက်ပွဲတွေဆက်ဖြစ်နေတာဖြစ်ပါတယ်။မိုဆိုးမြို့တစ်ခုလုံးကိုပြန်သိမ်းပိုက်နိုင်မယ်ဆိုရင်တော့2024ခုနှစ်ကစပြီးတော့မိုဆိုးအပါဝင်အီရတ်နိုင်ငံနောက်ဘတ်ချမ်းနေရာအတော်များများကိုတင်ယူခဲ့တဲ့စစ်သေးကြောအဖွဲ့တွေကိုတိုက်ထုတ်တဲ့နေရာမှာအဓိကကျတဲ့အောင်ပွဲတစ်ရပ်ဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ
UAE American အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမြန်မာပိုင်းစီစဉ်ရဲ့ခြားသာပြည်နှင့်ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။မြောက်ကိုရီးယားအစိုးရကဒီကနေ့ခြားသာပြည်နှင့်အစောပိုင်းမှာတင်းမောဖြက်ဒုံးကျည်တွေလို့ယူဆရတဲ့ဒုံးကျည်စမ်းသပ်မှုတွေကိုလုပ်ခဲ့ပါတယ်။ဒီစမ်းသပ်မှုနောက်ပိုင်းမှာတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ဒုံးကျည်တွေနဲ့ရန်စတဲ့လုပ်ရက်တွေကိုချက်ချင်းရပ်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကပြောဆိုလိုက်ပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့အမျိုးသားလုံခြုံရေးပြည်သူတွေဘေးကင်းရေးအတွက်စစ်ဆန်ညှိနှိုင်းရေးကိုဘယ်နည်းနဲ့မှလက်လွတ်မှာမဟုတ်ဘူးလို့လည်းသမ္မတကပြောပါတယ်။တန်ခတ်ပိတ်ဆို့မှုတွေစစ်ဆန်ဆွေးနွေးမှုတွေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေအပြည့်အဝကင်းစင်သွားရေးအစိုးရအနေနဲ့ခိုင်ခိုင်မာမာဆောင်ရွက်မယ်လို့သမ္မတမွန်ဂျေအင်ကပြောပါတယ်။မြောက်ကိုရီးယားကနိုင်ငံအရှေ့ပိုင်းကမ်းရိုးတန်းမြို့ဝန်ဆောင်ကနေဒီကနေ့ကြာသာပတိနေ့မနက်ပိုင်းမှာဒုံးကျည်တွေဆန့်တက်ခဲ့တာမှာကီလိုမီတာ200လောက်အထိအဝေးကိုရောက်ရှိခဲ့ပြီးဂျပန်ပင်လယ်ထဲကိုကျရောက်ခဲ့တယ်လို့တောင်ကိုရီးယားပူရဲဆေးဦးစီးချုပ်များအဖွဲ့ကပြောဆိုပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကပြီးခဲ့တဲ့သတင်းပတ်ကမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအစိုးရအပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ခဲ့ပြီးတဲ့နောက်မှာထွက်ပေါ်လာတဲ့ဒုံးကျည်ဆန့်တက်မှုကတော့တလတာကာလအတွင်း၄ချိန်မြောက်ဆန့်တက်မှုလည်းဖြစ်ပါတယ်ရှင်။
ပြကြခဲ့တဲ့မြန်မာတပ်မတော်လေမာလိုက်ပါသွားသူတွေကလူ32ဦးရဲ့ရုပ်အလောင်းတွေကိုဒီကနေ့ရှာဖွေတွေ့ရှိထားပါတယ်။ကလေးငယ်10ဦးအမျိုးသမီး21ဦးနဲ့အမျိုးသား2ဦးတို့ရဲ့ရုပ်အလောင်းတွေကိုတွေ့ရှိထားတာဖြစ်ပါတယ်။ပြကြခဲ့ရတဲ့အကြောင်းရင်းကိုမသိရသေးပါဘူး။ပြကြခဲ့တဲ့တပ်မတော်လေမာတော့တပ်မတော်အရာရှိစစ်တီနဲ့မိသားစုဝင်တွေလေယမှုဒန်းစုစုပေါင်း122ဦးလိုက်ပါသွားတာဖြစ်ပါတယ်။ဒီဆုံးသူတွေရဲ့ရုပ်အလောင်းတွေပြကြလေရင်ရဲ့အစိတ်ပိုင်းတချို့နဲ့အတူပစ္စည်းတချို့ကိုလောင်းလုံးမျိုးရဲ့အနောက်တောင်ဘက်မိုင်22မိုင်အကွာကြောင်းနီမော်ကြီးရွာရဲ့နောက်ပတ်14မိုင်အကွာပင်လယ်ပြင်ကနေရှာဖွေတွေ့ရှိထားတဲ့အကြောင်းကွာကွေဦးစည်းချုပ်ရုံကသတင်းထုတ်ပြန်ထားပါတယ်။ဒေသခံ954အနည်းဆုံး18စီးနဲ့ဒေသခံဒီနောက်ရေတပ်သင်္ဘောတွေနဲ့လေတပ်လေယာဉ်တွေရဟယင်တွေကရှာဖွေကယ်ဆယ်ရေးတွေကိုဆက်လုပ်နေပါတယ်။တပ်မတော်တဲဘီပို့ဆောင်ရေးလေယာဉ်ပျောက်ဆုံးခဲ့တဲ့အတွက်လိုက်ပါသွားသူများလေအမှုတန်းတွေနဲ့မိသားစုဝင်တွေတက်စိတ်မကောင်းဖြစ်ရကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကကြေညာချက်ထုတ်ပါတယ်။တပ်မတော်လေယာဉ်ပြတ်ကျခဲ့ပြီးသက်ဆုံးရှုံးမှုတွေရှိခဲ့တဲ့အတွက်စိတ်မကောင်းဖြစ်ရပါကြောင်းကနေဒါဝန်ကြီးချုပ် Justin Trudeau ကလည်းမနေ့တုန်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံစင်မှာပြောကြားခဲ့ပါတယ်ခင်ဗျာ
ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးနဲ့တမတော်ကတရားစွဲဆိုထားတဲ့ The Voice သတင်းစာ Editor ချုပ်ဦးကျော်မင်းစွေနဲ့စာရေးဆရာဗီတိရှာကိုကိုမောင်တို့ကိုအာမခံပေးဖို့လျှောက်ထားချက်ကိုရန်ကုန်တိုင်းဗဟန်းမြို့နယ်တရားရုံးကဒီကနေ့ပယ်ချလိုက်ပါတယ်ဦးကျော်မင်းစွေနဲ့ဗီတိရှာကိုကိုမောင်တို့ကိုအာမခံပေးလိုက်တဲ့အတွက်ရဲလုံငန်းကြီးပြက်ပြားသွားစရာအကြောင်းမရှိတာကြောင့် မစီလျော်တဲ့အကြောင်းပြချက်တွေနဲ့ဆက်ပြီးချုံနောက်ထားတာဟာဆိုရင်ဥပဒေနဲ့မညီဘူးလို့လည်းသူတို့ရဲ့ရှေ့နေဥက္ကင်မောင်မြင့်ကပြောပါတယ်။ဒါကြောင့်သက်ဆိုင်ရာအဖွဲ့အစည်းတွေကိုဆက်ပြီးတင်းပြသွားမယ်လို့လည်းပြောဆိုပါတယ်။ပြည်ထောင်စုတစ္ဆာရုပ်ရှင်ဇာတ်ကားကိုအခြေခံပြီးကြည်ထောင်စုတစ္ဆာဆိုတဲ့ခေါင်းစဉ်နဲ့တယောစာရေးသားဖော်ပြခဲ့တဲ့အတွေ့ဥကြုံမင်းဆွေနဲ့ဗြိတိရှာကိုကိုမောင်တို့ကိုတက်မတော်ကပုံမှန်66ကားကြီးနဲ့အမှုဖွင့်တိုက်ကြားထားတာပါဇွန်လ2ရက်နေ့မှာတော့သူတို့နှစ်ဦးကိုဗဟန်းရဲတပ်ဖွဲ့ကဖမ်းဆီးပြီးရဲစခန်းမှာပဲချုပ်ထားတာပါဒီကနေ့ညနေပိုင်းမှာတော့ရဲစခန်းအချုပ်ခန်းကနေအင်းစိန်ထောင်ကိုပို့လိုက်ပြီးဖြစ်ပါတယ်နောက်တစ်ချိန်တရားရုံးချင်းကိုတော့ဇွန်လ16ရက်နေ့မှာတက်မှတ်ထားပါတယ်ဒီလိုတရားစွဲဆိုတဲ့ကိစ္စပေါ်သတင်းမီဒီယာသမားတွေကကန့်ကွက်ရှုတ်ချကြပြီးသတင်းလွတ်လပ်ခွင့်ရှိရမည် Freedom of Press စာသားတွေရေးသားထားတဲ့လက်ပတ်အဖြူတွေကိုပတ် We Stand With The Voice စာသားရေးထားတဲ့ထီးတွေကိုစောင့်ပြီးဒီကနေ့တရားရုံးထုတ်တာမှာသတင်းလာယူကြတာကိုတွေ့ရပါတယ်ရှင်
ဝါရှင်တန်ခြေဆိုင်နိုင်ငံကဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးအထောက်ပံ့အဖွဲ့ NLD ကနဲ့ဆင်ဒီမိုကရေစီရေးလှုပ်ရှားသူတွေကိုစုချီးမြှောက်မှာဒီနေ့မှာတော့ကမ္ဘာတစ်ဝန်းအဂလိလိုက်စားမှုတိုက်ဖျက်ရေးဦးဆောင်ဂျိုးပန်းသူတွေကိုအဓိကထားကုန်ပြလိုက်ပါတယ်အကျင့်ပြချစားမှုကနိုင်ငံပေါင်းများစွာကအစိုးရရဲ့ဘက်မှလူထုကအယုံကြည်ကင်းမဲ့စေသလိုသက်ဆိုင်ရာတိုင်းပြည်တွေသာမကဒေသတွင်းနိုင်ငံတကာအတိုင်းဝိုင်းမှာပါတည်ငြိမ်မှုကိုထိခိုက်အောင်ချိန်ချောင်းနေတာကြောင့်အဂလိလိုက်စားမှုတိုက်ဖျက်ရေးစွမ်းစမ်းတမန်ဂျိုးပန်းသူတွေကိုစုချီးမြှုပ်ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ NLD ကပြောပါတယ်ဒီနေ့အတွက်စုရှင်တွေဖြစ်နေတော့ကိုလိုနိုင်ငံကစိန်လုပ်ငန်းတွေမှာအစိုးရရဲ့အကျင့်ပြချစားမှုတွေကိုဖော်ထုတ်ခဲ့တဲ့သတင်းတော့ Rafael Mori မလေးရှားနိုင်ငံကအဲ့ဒီလိုက်စားမှုတိုက်ဖျက်ရေးနဲ့လူခွင့်လှုပ်ရှားသူ Cynthia Gabriel အကျင့်ပြချစားမှုနဲ့ပတ်သက်လို့ရုပ်သံအစီအစဉ်တွေတင်ဆက်ခဲ့တဲ့ Ukraine နိုင်ငံကသတင်းတော့ Dennis Bihus နဲ့ Guatemala နိုင်ငံကအယူခံတရားရုံးတရားသူကြီးဟောင်းဥပဒေပညာရှင် Claudia Escobar နဲ့ Afghanistan နိုင်ငံကအကျင့်ပြချစားမှုတိုက်ဖျက်ရေးလှုပ်ရှားသူ Khalid Pasha တို့ကိုချီးမြှင့်ကြတာဖြစ်ပါတယ်ခင်ဗျာ
Direct from Washington, the voice of America,
VOA. ကျသာပြင်းနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပါမယ်ရှင်။ဇွန်လ9ရက်နေ့မွန်လွယ်ပိုင်းကပြတ်ကျသွားခဲ့တဲ့တပ်မတော်ပို့ဆောင်ရေး Y8 လေးရင်ပေါ်ပါခီးတဲ့တွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအပြင်းထန်ဆက်လုပ်နေပါတယ်။ဘယ်နေရာမှာလေးရင်ပြတ်ကျသွားတယ်ဆိုတာကိုအတိအကျမသိရသေးတဲ့အတွက်လည်းလေးရင်ပြတ်ကျရတဲ့အကြောင်းရင်းကိုမသိနိုင်သေးဘူးလို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်။အခြေအနေအပြည့်အစုံနောက်ဆုံးသိထားရသမျှကို VOA မြန်မာပိုင်းသတင်းတောက်မှတ်မြစ်မြစ်ခိုင်ကတင်ပြပေးပါမယ်ရှင်
။ဗုဒ္ဓဟူးနေ့မွန်လွယ်ပိုင်းမှာပြတ်ကျသွားတဲ့တမရောပို့ဆောင်ရေး Y8 လေးရင်ပေါ်ပါပျောက်ဆုံးခီးသည်တွေကိုရှာဖွေနေတာမှာအခုချိန်ထိပြန်တွေ့ထားသမျှနဲ့ရှာဖွေကယ်ဆယ်ရေးလုပ်နေတဲ့အခြေအနေကိုတမရောသတင်းမှန်ပြန်ကြားရေးအဖွဲ့ဗိုလ်မှူးကြီးမြတ်မင်းဦးက VOE ကိုအခုလိုပြောပါတယ်
။ရောက်ရောက်လည်းလုပ်နေပါတယ်ခင်ဗျာ။ကျွန်တော်တို့ကပြင်နေတယ်ဆိုတော့အားလုံးကိုကြည့်ကြည့်ပြီးတော့ကြမ်းအောင်လာပို့နိုင်အခုတော့စပြီးကြမ်းအောင်ကတ်နေအလောင်းနေရတယ်။ကျွန်တော်တို့ကဒီဟိုနေ့ပိုင်းဟိုစုနိုင်ပိုင်းနဲ့ရှာပါလေရှာပြီးတော့မှပဲပြင်ဆင်ပါပါအခုတော့ဒီတော့ဘလို့မှကျွန်တော်ပြောလို့ရတယ်လေရင်ကဘယ်နဲ့မှကြားတယ်တော့ကျွန်တော်မသိသေးပါဘူ
းရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတက်မတော်စစ်ရေးရင်တွေလေရင်တွေနဲ့အတူဒေသခံ၅ဖန်ဆက်လီတွေကလည်းပူးပေါင်းပါဝင်ဆောင်ရွက်ပေးနေကြတာပါဒါနဲ့ပတ်သက်လို့ဒဝေနာရေးကူညီမှုအသင်းကဦးဟုတ်ရှိကအခုလိုပြောပြပါတယ
်တက်မတော်စစ်ရေးရင်တွေနဲ့ဒေသခံဝလက်ဝန်းအားတွေပါတော့ပါဟိုမားလီတွေပေါ့နော်မားလီတို့ကန်ဒီကာဝင်းလီတို့အဲ့ဒီလီတွေနဲ့အဲ့ဒီတက်မတော်ရေးရင်တွေနဲ့ဝိုင်းယိုပတ်စစ်ဆိုင်ဆက်နေကြတာပါအဲ့မှာဒီလူကြီးကတည်းကလိုတဲ့လူတွေလည်းပါနေကြတယ်မှာအခုဟိုစမ်းလန်းကတ်ချင်းမှာပဲရှိတယ်မှာအဲ့တော့တော့ဟောလေလူကြီးတို့ထားတဲ့အလောင်းတွေကိုစမ်းချင်းမှာပဲထားလာနေတယ်မှာအဲ့ဒီကျွန်တော်အဲ့ဖြစ်တဲ့နေရာလေးပေါ့အဲ့စမ်းလန်းကတ်ချင်းလည်းလာတာဟိုကျွန်တော်မြေခေါအောင်ဝင်မယ်လို့ကမြေခေါအောင်အဲ့တန်းကြီးလုံးဝင်လို့မရဘူးအဲ့စမ်းလန်းကတ်ချင်းပြန်လာတာနိုင်ပြီးမိုးလည်းအားရွာနေတော့လေ
တက်မတော်ပို့ဆောင်ရေး Y8 အမျိုးအစားလင်းရင်အမှတ် 5820 ဟာဇွန်လ9ရက်နေ့မှာဘိန်းမျိုးကနေရန်ကုန်ကိုအသွာဆက်သွယ်မှုပြတ်တောက်ပြီးပြတ်ကျခဲ့တာဖြစ်ပြီးဒီလီရင်ပေါ်မှာလေရင်အမှုတန်း14ဦးအပါအဝင်တက်မတော်အရာရှိ6ဦးစစ်သည်29ဦးမိသားစုဝင်လူကြီး58ဦးနဲ့ကလေး15ဦးစုစုပေါင်း122ဦးလိုက်ပါသွားတာလည်းဖြစ်ပါတယ်ပြတ်ကျသွားတဲ့တက်မတော်လေရင်ရဲ့အစိတ်ပိုင်းတချို့နဲ့ရုပ်လောင်းတွေကိုတော့ကျောင်းမီမော်ကြေးရွာရဲ့အနောက်ဖက်14မိုင်အကွာလောင်းလုံမြို့ရဲ့အနောက်တောင်ဘက်22မိုင်အကွာမှာစတင်ရှာဖွေတွေ့ရှိခဲ့တာပါလုံးလုံးစေအထီစေယူရရှိထားတဲ့ရုပ်အလောင်းတွေကိုတည်ယူလာတဲ့စမ်းလန်းကန်းကြီးအပါအဝင်လောင်းလုံမျိုးအနီးတင်းမောကတ်နိုင်တဲ့နေရာတွေအားလုံးမှာကူညီကယ်ဆယ်ရေးအတွက်အစဉ်အသင့်ပြင်ဆင်ထားတယ်လို့လောင်းလုံမျိုးနယ်တိုင်းလွတ်တော်အမတ်ဥပိုလ်ထွေးကပြောပါတယ
်။ပင်လယ်ထဲမှာဖြစ်တော်ဆိုတော့ပင်လယ်ထဲအဲ့အခင်းဖြစ်တဲ့နေရာတိပင်လယ်ထဲပိုင်းတော့ကျွန်တော်တို့တောင်းမယူရပါဘူး information နဲ့ကျွန်တော်တို့တော့မသိပါဘူးလို့ဒါပေမဲ့လောင်းလုံမျိုးနယ်ထဲမှာအဲ့တကယ်လို့ သူတို့လာနိုင်တဲ့ဟိုပိုက်တီပေါ့နော်ဟိုပင်နယ်စစ်ကမ်းတွေမှာတော့ကျွန်တော်တို့လူမှုကွန်ရက်ဖွဲ့တွေနဲ့အမ်ဘူလန်အနေနဲ့ကျွန်တော်ဆင်းသက်တောက်နေတဲ့နေထားမျိုးရှိပါတယ်အဲ့လိုဟုတ်ကျွန်တော်တို့ကတော့ဘလောက်ပဲလာလာဒီမှာဟိုဆေးရုံမှာဆင်းသက်ဆက်သက်ပြင်ထားတယ်ဒီကတယ်ယူပို့ဆောင်မဲ့အမ်ဘူလန်တွေကျွန်တော်ဆင်းပြင်ထားတယ်ကွန်ရက်နေတဲ့လူတွေကိုကျေးဝန်းဖို့လုပ်ထားတယ်
ထားအပြင်ပြက်ကျသက်မလို့ပို့ဆောင်ရေးလေးရင်မှာပါဝင်သူတွေရဲ့ကြံရည်သူမိသားစုတွေကိုစာနာတဲ့အနေနဲ့ရုပ်လောင်းဓာတ်ပုံတွေကိုလူမှုကွန်ရက်အပါဝင်သတင်းဓာတ်ပုံအဖြစ်မဖော်ပြကြဘူးလေကာကွယ်ရေးဦးစီးချုပ်ရုံးကမြစ်တာရက်ခံထားပါတယ်ပြက်ကျခဲ့တဲ့ Y8200F လေးဟာ2016မတ်လမှာတရုတ်နိုင်ငံကနေရန်ကုန်လေစိတ်ကိုရောက်ရှိလာတာဖြစ်ပြီးပြန်တန်းချိန်809နာရီအထိအသုံးပြုထားပြီးဖြစ်တဲ့အကြောင်းလဲကာကွယ်ရေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်ဒီကနေ့ဇွန်လ10ရက်နေ့ဗိတ်လီတက်စခန်းဌာနချုပ်မှာပြက်ကျလေးရင်မှာပါဝင်ခဲ့တဲ့တက်မရော်အရာရှိစစ်တီနယ်မိသားစုဝင်တွေရဲ့ကြံရစ်ခဲ့တဲ့မိသားစုဝင်တွေကိုတက်မရော်ကထောက်ပံ့ငွေကူညီခဲ့ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအပါအဝင်အခြားလူမှုအဖွဲ့အစည်းတွေကလည်းဖြစ်စဉ်မှာပါဝင်သူအားလုံးအတွက်ကာကွယ်ရေးဝန်ကြီးဌာနထံငွေကြက်သိမ်းချီပေးအပ်ခဲ့ကြပါလိမ့်ရှင်
မင်းမြင့်တဲ့ခိုင်ပြောပြသွားတာပါရှင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့အခုနောက်ဆုံးထုတ်ပြန်ချက်မှာတော့ဒီနေ့ညနေ6နာရီခန့်အထိအမျိုးသားရုပ်အလောင်း2လောင်းအမျိုးသမီးရုပ်အလောင်း21လောင်းကလေးရုပ်အလောင်း8လောင်းစုစုပေါင်းရုပ်အလောင်း31လောင်းကိုရှာဖွေတရှိထားပြီးဖြစ်တယ်လို့ဆိုပါရယ်တက်ဆိုင်ရာလေရင်ထုတ်လုပ်တဲ့ကုမ္ပဏီကတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးတော့လည်းလေရင်ပြတ်ချမှုကိုစစ်ဆေးဖို့ထုတ်သားမယ်အကြောင်းနဲ့အတူရုပ်အလောင်းတွေကိုကျွမ်းကျင်သူတွေနဲ့ဆေးဘက်ဆိုင်ရာစစ်ဆေးမှုတွေစတင်ပြုလုပ်နေပြီလို့ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ထားပါရယ်ရှင်အခုတော့ဆန်းစုကြည်ရဲ့ကနေဒါခရီးစဉ်ကိုဆက်ပါမယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာပြီးတစ်နှစ်တာကာလအတွင်းမြန်မာနိုင်ငံမှာအပြောင်းအလဲတွေအများကြီးဖြစ်လာခဲ့တယ်လို့ကနေဒါနိုင်ငံကိုရောက်နေတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောပါရတယ်။9ရက်ကြာတော့ဆန်းစုကြည်ရဲ့ကနေဒါခရီးစဉ်ကနေကနေဒါနဲ့မြန်မာအစိုးရကြားတိုက်ရိုက်ချိတ်ဆက်မှုတွေပိုများလာပြီးမြန်မာနိုင်ငံတိုးတက်ရေးအတွက်အခွင့်အလမ်းတွေပိုမိုရရှိလာဖို့မြန်မာအရေးလှုပ်ရှားသူတွေကမျှော်လင့်နေကြပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့ကနေဒါခရီးစဉ်နဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြပေးမှာပါရှင်။
မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာပြီးတဲ့နောက်ပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းတိုင်းပြည်မှာတိုးတက်ပြောင်းလဲတဲ့အခြေအနေတွေအများအပြားရှိခဲ့ပြီးအထူးသဖြင့်ပညာရေးနဲ့စွမ်းမအီခံနာတွေမှာတိုးတက်မှုတွေထင်ထင်ရှားရှားတွေ့ရနိုင်တယ်လို့ကနေဒါနိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအော်တဝါမျိုးကမြန်မာမိသားစုတွေနဲ့တွေ့ဆုံချိန်မှာပြောဆိုသွားပါတယ်။ဒီနှစ်ကျော်ကျော
်အတွင်းမှာပြောင်းလဲတွေအများကြီးရှိခဲ့ပါတယ်။တချို့ပြောင်းလဲနေတော့မသိရဘူးလေ။ကိုပြန်ပြီးတော့ဆက်ကြည့်လိုက်တဲ့အခါကျတော့ပြောင်းလဲရတော်တော်များများရှိခဲ့ပါလားဆိုတာကိုကျတော့ဟောတာသိချင်မှာဒါကအဲ့ကြောင့်ဒီအခုဒီမှာတော့တွန်းနေတဲ့အခုချိန်နေတဲ့ပတ်တိုင်းမှာတော့ဖက်ဒရယ်ဘူရီကြီးကြီးအောင်ပြပါတယ်။ဒီဖက်ဒရယ်ဘူရီကြီးကြီးအောင်ပြဖို့ဆိုတာအစားဒီခုနေရရှိမရရပြုနေနိုင်နိုင်ရရအများကြီးလုံးတာလားသာမန်နိုင်ငံရဲ့စီးပွားရေးအလောင်းကတော့အကောင်းပါတယ်လူမှုရေးအကောင်းပါတယ်ကောင်းပါတယ်ကြွားလေကြွားလိုက်ပါလေဒီလိုကြွားကြဲတဲ့လူပဲကြောက်ကြောက်ပေါ့မင်းသားရဲ့လူပဲကြောက်ရဲ့လူပဲသာမန်နိုင်ငံမှာဆိုရင်အချို့လူတွေကဒီကောင်မှကိုချင်းချင်းပြီးအကြောင်းမှညံတာပါတယ်အခုချိန်ဆိုလို့ရှိရင်ကြွားရကြောင်းပါရင်ခန္ဓာမှာဆိုလို့ရှိရင်လူတွေကဒီကောင်မှညံပါတယ်ဖြစ်ရောက်ပါတယ်ကမ္ဘာနဲ့အပြင်မှာပြီးပါတဲ့အချိန်ကိုရောက်ပါတယ်အဲ့တော့ဒီလိုပညာရေးတက်မှလည်းကြောင်းနေတယ်ဆိုတာကြောင်းသိနေတော့ကကြောင်းနေတယ်ပဲဒါပေမဲ့တစ်နှစ်ကျော်လောက်ပြန်ကြည့်လိုက်တဲ့အခါကျတော့အရင်တစ်နှစ်ကျော်လောက်အခြေအနေအခုအခြေအနေဘလောက်ပေါ်ပါလဲဆိုတော့အဲ့ဒါကိုသာလို့အထင်ရှားမြင်ရတယ်
ကနေဒါနိုင်ငံကို9ရက်ကြာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာမနေ့ကတော့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တွေ့ဆုံပြီးမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့တာပါဒီတွေ့ဆုံမှုအတွင်းမှာတော့ကနေဒါဝန်ကြီးချုပ်ထရူဒိုကအခုလိုပြောသွားပါတယ
် I look very much forward to talking about the development cooperation the growing economic ties the opportunities for Canada and Myanmar
ဖွံ့ဖြိုးရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့စီးပွားရေးအရာဆက်ဆံမှုတွေတွန်းညှင့်သွားနိုင်ဖို့အပြင်ပြည်သူတွေအကျိုးရှိစေမယ့်ကိစ္စရပ်တွေမှာနှစ်နိုင်ငံစုအရကြာပို့ပြီးတော့နှိကတဲ့ဆက်ဆံရေးတိဆောက်သွားနိုင်မယ့်အခွင့်အလမ်းတွေဆွေးနွေးသွားနိုင်ဖို့ကျွန်တော်မျှော်လင့်ပါတယ်။အုပ်ချုပ်ရေးဒီမိုကရေစီစနစ်လူခွင့်ဆိုင်ရာကိစ္စတွေမှာကနေဒါနိုင်ငံအနေနဲ့မြန်မာစုအကူဘယ်လိုမျိုးပံ့ပိုးကူညီသွားနိုင်မလဲဆိုတာတွေကိုဆွေးနွေးသွားကြပါတယ်
။မြန်မာနိုင်ငံရဲ့ငင်းကြဲရေးဖြစ်စဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါနိုင်ငံကဒေါ်လာ8တန်းကျော်ထောက်ပံ့မယ်အကြောင်းကိုလည်းကနေဒါဝန်ကြီးချုပ်ကတွေ့ဆုံမှုအပြီးမှာထုတ်ပြန်ကြေညာခဲ့ပါတယ်။
ဒေါ်ဆန်းစုကြည်ရဲ့ကနေဒါနိုင်ငံခင်းစင်ကနေမြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်ရေးနဲ့နေပညာဆိုင်ရာအထောက်အပံ့တွေပုံမူရရှိလာဖို့မျှော်လင့်ရတယ်လို့တနင်္ဂနွေဆွေးရွေးကြမှာချိတ်ဆက်ဆောင်ရွက်မှုတွေပို့ပြီးတော့အားကောင်းလာစေမယ့်အခွင့်အလမ်းတရက်လည်းဖြစ်တယ်လို့ဒီဒေါ်ဆန်းစုကြည်ရဲ့ကနေဒါနိုင်ငံခင်းစင်ဖြစ်ရောက်ရေးစီစဉ်သူတွေထဲမှာတူအပါဝင်ဖြစ်တဲ့ no jenaru suwa bahasa ya daya cecil lupa muri si tumi bicara ni malu jenaru ka aku tu boleh ni account itu dapat. Atika kalau baru jenis apa no jenaru di tiaw entro misalnya tu nyalah ke kuba ka jenaru pali mati ni mana yang apa jadi kan kerja malah ya terhari saya uli lagi sih dia di kan kerja ka pali mati itu kan ni mana yang apa pali mana tu awal lagi sih dia. Tiche di ni bina bangi bo no nengai ni bina bangi. Nah mana ya terus ini pedre suwa ni pedre muri ko jenaru otawa matu kau tu sini tu dia. Jadi usulnya cara sih dia pun, di rumah ni negara ini apa kerja ni binyari, tapi mau mudik. Sebab kerana negara ini negara tu ye polisi juga teruk ada negara pun, teruk nak kaya ni juga. Kongsong teruk tu ni juga lu semua orang teruk ni tamu bila ni jangan masih ada.
Tuan Suci usang ni memang khusus lepoi ha, jika ni maro, atau mahu kan ni terkawi tuan tu mahu kisah mawa, tuan tu mahu siya, orang yang binyari, orang yang muda. ที่เนื้อสุยาวุ่นจิตจดจ่อเนี่ยทรวงสันสุจิถึงเรื่องนี้ไปมาด้วยสมบูชิตลูทรวงจูมิวรอวันนี้เลยมันเป็นเช่นมันไปมาด้วยสมบูชิบาร์เองไอ้หน้ามารอทรวงจูมิวกับมีมามีตาสุรินเนี่ยเลยทรวงสันสุจิด้วยสมบูมาพิบาร์เองทรวงสันสุจิเอกนี่ราที่เจนน่าสงสัยที่ทำยังกูมาเข็มจูดีกับสุจิเต็มใจไปตัวเราอะคุกเข็มปีนี้ดึงอาศัยเช่นนี้อย่าเปลือยสิ่งนี้เลยสุราจิจายามาเช่น เนี่ยมาตั้งแต่เนี่ยก็เช่นลุลัยเพื่อรู้จักเต็มมาแล้วสิ่งที่นี่เรื่องผ้ากันเนี่ยต้นนัยมีสัตว์วิญญาณลานุยบมาหมดอย่างนี้เนี่ยเพื่อตัวเราจะไม่พิบุกเกี่ยงอุกาไม่ทุกอย่างทาร์บาร์เลยและสิ่งที่เช่นปีเนี่ยต้นนัยที่ทำมาเนี่ยเพื่อสิ่งที่เต็มมาเนี่ยลูกที่ทำกันสิบปีทุกขาเดียกิจารุโกลเลยเพื่อเชื่อคันนี้จะพิบาร์เลยที่จังหวะเราไปอยู่ท่านเชื่อใจเรื่องเราในกองเอกาเตรียมไปปูทาร์บาร์เลยใช่ทุกแบบก็เช่นปีเนี่ยตัว
ဖာကလုံးကင်းဒေတာခံကိုပရဏံကတော့ဒီလိုညပဲခီးမသွားရကသမိတ်ထုတ်ပြန်လိုက်ပေါ့ဒေတာခံတွေဆိုသိကိုင်မှုမရှိအောင်ထုတ်ပြန်လိုက်ပါပဲအဲကျွန်တော်အထင်တော့နာရီကားတွေကဘယ်လိုဖြစ်မလဲအဲ့ဒီအတွက်ပဲစိုးရိမ်မိပါတယ်တခြားတော့ဘာတော့မရှိပါဘူးခင်ဗျဆိုလားစရရနေ့ကစပြီးတော့မိုးကောင်းကမိုင်းလန်း
လဝါကမိုင်းလန်းကမိုင်းဖကလန်းဖိတ်ကဖကလန်းတွေပေါ့ခရီးသွားလာမဲ့အချိန်ကိုကရင်အေတပ်မှနဲ့လောက်ခံတိုင်းရင်၆ကနေကန်တန်လိုက်တာဖြစ်ပါတယ်။တမ္မချင်းကိုကျော်လိုမြေခရီးသွားလို့ဖြစ်ပေါ်လာမဲ့ပယ်လူကိစ္စရကူမစူးကချင်လူလိုက်ရေးတပ်မတော်တိုင်းရင်၆ကတာဝန်ခံမှာမဟုတ်ကြောင်းကိုလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့တနိုင်းဒေသတွင်းကနမ် ကျွန်တော်တို့ကပင်လယ်ထဲအဲ့အခင်းပြတဲ့နေရာတိပင်လယ်ထဲပိုင်းလိုက်ဇဲလို့တိရက်ခံဥမုံတန်ကဆူပါတယ်။တနိုင်းမရောက်စီစင်မှာရောဟောင်လာအဲ့ဒီဒီမော်ဘက်သွားတဲ့နမ်ပြူနမ်ခမ်ဘက်နမ်ပြူဘက်သွားတဲ့လမ်းမှာရှိတာပါ။ကျန်ရင်လည်းဒီမှာရှိတာပေါ့။အဲလောလောဆယ်ဆယ်တော့ပြန်လာအဲ့လိုကဆုံလာချောင်းရနေကအဲ့ဒီဒီရက်ကစစ်ဖေးရှောင်လေးရာကျော်ဟာတနိုင်းမြို့ဘက်ကိုတင်းရှောင်လ င်းသိနောက်ဆုံးသားထွက်ခွာကြဖို့မြန်မာတမတော်ကနေဇွန်လ9ရက်နေ့တုန်းက3ပေးစာဖြန့်ဝေထားပါတယ်လက်ရှိအချိန်မှာစစ်ဘေးရှောင်တွေနဲ့မော်သွင်းကလည်းထွက်ခွာလာတဲ့သူတွေအနေနဲ့ကိုနီးကိုဟာနဲ့ထွက်ခွာနေကြပြီလို့ဘာသာရေးကောင်းဆောင်ဦးနော်တောင်ကပြောပါတယ် ตั้งจุดบัวรอกุมจุดบัวแต่แม่ลูทูดีจ้ารอดูกุนีกูขานเนี่ยพิจารณาเปลี่ยนลาจ้าราเปลี่ยนเลยตุนีตุขานเนี่ยเปลี่ยนลาเลยลูดีจ้ารอจันโอดีปุระบาราจินายกุนีเอติมเนี่ยจันโอขี้ยันกุนีเอติมดีปุ๊บปองมาจันโอตั้งจุดเป็นอะไรเนี่ยที่สิบเอ็ดเช้าเนี่ยกูจะรู้สึกสนามยูเครียนบาราเยี่ยเจ้าเนี่ยปุระบาราเจ้าเนี่ยมาคิดถ้าที่ตัวมาที่บีเยี่ยสิบเอ็ดเป็นลูกที่ลามเลสูระขมายาเข็ดเดลูเลอุนอตังก็สูบาร์เลยแล้วสิส Tamro Begale, Gayu Chibuja, Sweepian Sekuga, Tira Kandri, Shilukari, Niyaku Soka Babu, Ami Bizara Jau, Tira Twin Type Way Pinsan Lamago, Tira Kaniga, Sui Nijabare, Gayu Nem Yamatam Roruha, Natasa de Gunis Sun Lama, Tajobia Type Wari, Pianetiba Kabi, Type Wajau, Tira Kan, Tate Nibaka, Kachimine, Tira Twin, Tiunis Hadima, Sipi Taisha Nijayabare, Kamia.
ကချင်ပြည်နယ်အတွင်းစစ်ရေးတပ်မှနေတဲ့အတွက် KIO ဘက်ကဖားကန်တဲ့တိုင်းဝင်းကျင်လမ်းတွေမှာရင်းသွားလာပိတ်ပင်လိုက်တဲ့အကြောင်းနိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုတော့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလုံတမားတချို့ဖမ်းဆီးခံရတဲ့အခြေအနေကိုပြောပြပေးပါဦးမယ်။ထိုင်းနိုင်ငံကန်ချနာဘူရီခရိုင်ကကြက်သားစက်ရုံမှာလုံလုံနေတဲ့မြန်မာရွှေ့ပြောင်းလုံတမားနေရာတို့ကိုထိုင်းအန
ဒီနေ့ကျွန်တော်တို့ကပင်လယ်ထဲအဲ့အခင်းပြတဲ့နေရာတိပင်လယ်ထဲပိုင်းဝင်ပြီးခေါ်ရတဲ့မြန်မာလူသမားနှစ်ယောက်ကိုတက်ဆိုင်ရာဖမ်းရတာပိုင်းတွေကဝင်ရောက်စစ်ဆေးရင်းနဲ့ဖမ်းဆီးခံခဲ့ရတာပါသူတို့တွေဟာနိုင်ငံကလက်မှတ်တွေနဲ့လာကြသူတွေဖြစ်ပေမဲ့သူတို့ရဲ့အလုပ်လုပ်ခွင့်လက်မှတ်တွေမှာသူတို့အလုပ်လုပ်တဲ့နေရာမတူတာတွေကြောင့်ထိုင်းဥပဒေအရဖမ်းဆီးခံခဲ့ရတာ
ဘာပြန်နေအမုံစနေနဲ့တက်လာတယ်အဲကျွန်တော်တို့ကန်ချနာဘူးတွေကကြက်သားရုံတစ်ခုအလုံးလုပ်ပြန်ပါဒီကဖန်းတာတော့ဝပမင်းမတူလို့ရအလုံးလုပ်ခွင့်နေရပါနော်အလုံးလုပ်ခွင့်နေရနဲ့ဝပမင်းမတူလို့တချို့ကဝပမင်းလုံးဝမရှိလို့ဒီကန်ပေါင်းနဲ့မညီသလိုဖြစ်နေရပါနော်ဒီပွဲသားတွေကဟိုပို့ဒီကိုပို့လာတဲ့သဘောပါလောက်တမနေ့ရရှိအောင်ပါမအခုနောက်ဆုံးသတင်းညာနေ့ရရှိအောင်ပါလာဘကပြောင်းသွားနေရေစကန်
ောင်ခံရတာတွေရှိတယ်လို့ပြည်ထောင်နေပေးပြီးနေရရင်ကိုပြန်ပို့ခံရမယ်အခြေအနေတွေလည်းရှိနေတယ်လို့ဆိုပါတယ်။တရားဝင်လာတဲ့သူတွေဖမ်းဆီးခံရမှုနဲ့ပတ်သက်လို့တေချာစီစစ်မှုတွေလုပ်တင်တယ်လို့လည်းကိုရဲမင်းကဆိုပါတယ်
။ပြောမယ်ဆိုရင်အခုမှရဲ MOU တွေကတရားဝင်စနစ်ကနေပြီးတော့အခုဒီလိုမျိုးဖြစ်တယ်ဆိုတော့ဟိုစိုးရင်စရာတော့ကောင်းတာပေါ့နော်ကျွန်တော်တို့တရားဝင် MOU စနစ်ကြီးကဟိုဘလို့မှသုံးဝင်မှုလို့ဖြစ်နေတာပေါ့
။ဗန်ကားမြို့မြန်မာတန်ရုံကအလို့သမားတန်ရာရှိဦးအောင်ခင်မင်းကတော့မြန်မာတန်ရုံအနေနဲ့ကတော့အလုပ်သမားတွေကိုပို့ဆောင်ခဲ့တဲ့ကုမ္ပဏီတွေကိုအကြောင်းကြားထားပြီးအခြေအနေတွေကိုစုံစမ်းမေးမြန်းဆောင်ရွက်နေပါတယ်ဆိုပြီးပြောပြပါတယ်
။သူတပ်ဆိုင်ရာအေဂျင်စီတွေကတော့သူသွားလို့ရှင်းနေကြပြနော်။ကျွန်တော်တို့ပဲအခုအလုပ်သမားတွေကိုဘာလို့ဟိုဖြစ်နေလဲဆိုပြီးသွားလို့ရှင်းခိုင်းနေ။ကျွန်တော်တို့ကတော့အဲ့မှာသက်ဆိုင်ရာနဲ့အဲ့မှာသူအေဂျင်စီကပို့ထားတဲ့လူတွေဆိုတော့လေ
။ဟုတ်ကဲ့
။ပို့ထားတဲ့လူတွေမှန်တယ်ဆိုရင်ကိုဘုရားပြင်ကားရှင်လေဘုရားကြောင့်လဲဆိုတော့လေနော်ဖြည့်ရှင်းဖို့နော်ဆွတ်ထားပါပဲ
ထိုင်းနိုင်ငံမှာတရားဝင်ကတရားမဝင်မှာအလုံးလုံးကန်နေတဲ့မြန်မာလူသမား3တန်းကနေ4တန်းလောက်ထိရှိနေပြီးတရားဝင်အထောက်ထားတွေနဲ့အလုံးလုံးကန်နေသူတွေကတော့သိန်းကျန်းလောက်ပဲရှိနေတာပါဒီထဲမှာနိုင်ငံသဘောတူစာချုပ် MOU နဲ့တိုက်ရိုက်လာကြတဲ့အလုံးသမားတွေထိုင်းနိုင်ငံမှာတရားဝင်နေထိုင်လုံးကန်နေတဲ့အလုံးလုံးခွင့်အထောက်ထားရှိသူတွေလည်းပါဝင်ပါတယ်တချို့ကတော့နေမြေကျော်တာမျိုးတွေမရပါမိမဲ့နိုင်ငံသဘောတူစာချုပ်နဲ့လာတဲ့သူတွေကတော့နိုင်ငံကူးလက်မှတ်တွေနဲ့လာကြသူတွေဖြစ်ပါတယ်အခုအခါမှာတော့နိုင်ငံသဘောတူစာချုပ်နဲ့အတူနိုင်ငံကူးလက်မှတ်နဲ့လာကြသူတွေဖမ်းဆီးခံရပြီးတရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်ရှင်
မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။ဝေဝေကနေထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရင်တည်တချင်းတွေတောင်းယူလို့ရတယ်ဆိုရင် VO American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ10ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုညပိုင်းမှာတော့ကျမ်းမာရေးဥအောင်ခင်ရဲ့မြမရေးတုံးသက်ချက်နဲ့အတူကြောင်မီးသွေးလောင်စာအသုံးပြုခြင်းဟာတိုင်းပြည်ဖွံ့ဖြိုးရေးအတွက်အထောက်အကူဖြစ်စေပါသလားဆိုတာ
နိုင်ငံကကြောင်မီးသွေးမတော်တာမဟုတ်ပါဘူးကြောင်မီးသွေးကခေါင်းတယ်ယူနစ်ကို90ကျား
မွန်ပြည်နယ်ဝန်ကြီးချုပ်ရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်းသားဒေသတီးတီးကသတင်းစုံလင်ကိုလည်းနှာစင်ကြရမှာပါဒီစီစဉ်တွေကမှအခုရင်ဆုံးကျမ်းမာရေးခန္ဓာကိုနှာစင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့ကြက်ဥစားသုံးခြင်းနဲ့ကျမ်းမာရေးအကြောင်းကိုတင်ပြပေးထားပါတယ်အရင်တော့ကကြက်ဥမှာပါတဲ့အစီအကြောင်းကျမ်းမာရေးထိခိုက်မှာကိုစိုးရင်ခဲ့တာနေပြီးတော့အခုတော့ကြက်ဥစားသုံးခြင်းဟာကျမ်းမာရေးအတွက်အထူးကောင်းတယ်လို့ဆိုပါတယ်နောက်ဆုံးလေ့လာတွေ့ရှိချက်တွေအရကြက်ဥရဲ့အစီအကြောင်းနှလုံးရောဂါမဖြစ်စေတဲ့အပြင်ကာကွယ်နိုင်တာနဲ့ကြက်ဥရဲ့ပြည့်ဝတဲ့အဟာရတွေကြောင့်နလန္ဒလူနာတွေလည်းကိုကံအားအမြန်တက်ပြီးတခြားကိုအင်ကအစိတ်ပိုင်းတွေကိုပါအားကောင်းလာစေတယ်လို့ဆိုပါတယ်ဒီကြောင့်ထွေထွေဆေးကုသမှုတမတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.มิ้นสู้ครับเนี่ยเราမြန်မာနိုင်ငံမှာဒီကြက်ဥอ่ะเนาะကျွန်တော်ငငယ်လေးတည်းอ่ะပေါ့เนาะစားခဲ့ရတာအပြင်ဒီကြက်ဥရဲ့စိတ်နဲ့အရာတော်လဲကျွန်တော်တော်များစိုက်ကြပါတယ်ဆရာဒါပေမဲ့ကြီးလာတဲ့ခါကျတော့ကြက်ဥอ่ะအစီများတယ်နှလုံးရောဂါတွေဖြစ်စေနိုင်တယ်သွေးကြောချင်းတာတွေဖြစ်စေနိုင်တယ်စသဖြင့်ပေါ့လေစိုးရိမ်မှုတွေလည်းရှိခဲ့ပါတယ်ဆရာအဲ့ဒီခါကျတော့ကြက်ဥနဲ့ပတ်သက်ပြီးတော့အခုနောက်ဆုံးတွေ့ရှိထားချက်ကလေးကိုလေရှင်းပြပေးပါလား
ကြက်ဥခါကျတော့ပြည့်ရတဲ့ဇင်းလုံးနဲ့မြန်မာရဲ့အဟာရတံမှုကိုရရှိနိုင်တဲ့စားအစာဖြစ်ပါတယ်။အထူးသဖြင့်တော့ငလန်ထစာလူညာတွေစားအစာတွေများများစားတောင့်နေတဲ့အခါမျိုးတွေမှာဆိုရင်ကျုပ်ကိုစားသမတ်ချင်အောင်ဖြင့်ပမာဏနည်းနည်းနဲ့အဟာရဓာတ်တော်ပြည့်စုံမှုရရှိဖို့အဲဒီကျုပ်ရဲ့အနှစ်နဲ့ပတ်သက်လို့ကတော့ဒီတော့ကျုပ်အနှစ်မှာဆိုလို့ရှိရင်အစီအက်ကိုလက်စတရောတွေပါတယ်။နှလုံးသွေးကြောချင်းတာတို့အသေးစီပုံတော်တွေအဲ့မဖြစ်စေတဲ့လို့မျိုးမျိုးဒီပေါ်မျိုးသတိစားခဲ့တာပေါ့။ဒါမျိုးလည်းပဲသုံးသုတေသနာသုတေသိတ္တိရသုံးတလုံးမှာအကြံဉာဏ်ချင်းစီတဲ့5.9 ဂရမ်ပါတယ်။အဲ့ထဲမှာသုံးလုံးသုတေသင်းတဲ့ယောဂကိုဖြစ်စေတဲ့ပြေဝစီက4.5ဂရမ်ပါပါကြောင့်သိရှိရ။ဒါဆင်းတဲ့4.2ဂရမ်ကသပြေဝစီနဲ့ဆက်မဲ့သခောက်ကိုကြည့်တဲ့အိုမီဂါ3လို့ခေါ်တဲ့စီတဲ့ပါဝင်နေတယ်။ဒါဒီကျုပ်ခမစာတုံးတူရဲ့ပြည်ထဲမှာမကောင်းတဲ့အစီအစဉ်မြင့်တက်လာခြင်းရှိဒီကိုသိရှိအောင်များမကနှလုံးသွေးကြောချင်းယောဂဆူဆောင်းမှုကောက်ရဲ့ပြည်တဲ့ high-density လက်ပုပ်ပူးကြီးလို့ခေါ်တဲ့ ACR ကောင်းတဲ့အစီအစဉ်များကြတာကိုနောက်ပိုင်းဒီမှာသိရှိရပါ
ဟုတ်ကဲ့ဆရာအဲ့တော့အခုနောက်ဆုံးတွေ့ရှိချက်ရတော့ကျုပ်ဟာကျန်းမာရေးအတွက်မဆိုးစီတော့ဘဲနဲ့ကောင်းစီတဲ့သဘောတော်ဖြစ်လာတော့ပါဆရာနော
်ဟုတ်ပါအ
ဲ့ဒီခါကျတော့တခြားအကျိုးကျေးဇူးတွေရောရှိသေးလားဆရာ
နောက်ပိုင်းတွေ့ရှိချက်တွေကတော့ကျုပ်ဟာဆိုလို့ရှိရင်မှန်တယ်ကောင်းစီတယ်လို့နေစီအင်းငူချီလင်းသေးတာကိုကံအစနစ်ကိုတိုးတက်ကောင်းမှုသေးတာယူနဲ့တွားစီကိုခိုင်ခံတတ်မှသေးတယ်ချက်သားစီလည်းတတ်မှသေးတယ်နှလုံးယောဂနဲ့လူတင်လုံးချက်ချင်းလို့ကောက်ရပြေးနိုင်တယ်အသားစီကိုဆိုပြလာပါပြီးတော့ဇင်ကိုတတ်ဆန်းသေးတယ်ကိုခန္ဓာအလေးချိန်ဇုံနေအောင်လုပ်နေတဲ့ပြေမှာသုံးဝင်နေကိုယ်ကောင်သိခင်နေဆိုတဲ့စားသုံးတင်နေမလန်ထကုလားရင်းနဲ့လူငယ်ဆက်စားသုံးတင်နေဆိုပြီးတော့
ဟုတ်ကဲ့ဆရာကုနာကပြောတဲ့အထက်ကတစ်ခုစီအတွက်ဘယ်လိုမျိုးကောင်းကျိုးဖြစ်စေလဲဆိုတာကိုပြောပြပေးပါလား။အုံနောက်ကနေစပြောမလား
။ဆက်ဖက်ရင်ကောင်းစီတာပေါ့နော်။အဲ့ဒီအနှစ်မှာဆိုတော့ကိုလင်းဆိုတဲ့တပ်ပါ။အဲ့ဒီကုလင်းတပ်ကဆိုလို့ရှိရင်အုံနောက်ရဲ့လုံလောက်ဆန္ဒတွေကိုပို့ပြီးကောင်းစီပြီးတော့မှတ်နေအောင်ပြုထည့်လာစေတယ်လို့သိရှိလာပါမယ်။ဒါ့အပြင်အသေးစိတ်ကြီးရင်လာတဲ့အခါမှာတငယ်ပြင်းနဲ့ယောဂဟောက်တိုင်းမှာပေါ့နော်။မှတ်နေစဉ်းစားနေယောဂစပောင်းမှုကကောက်ရပြင်းနေတယ်လို့ဆိုချင်ပါတယ်။အဲ့ဒီဒီမှာပေါ်နေတဲ့ဆလီမီယံဓာတ်ကဆိုလို့ရှိရင်စိတ်ဖြည်ပြီးနေနဲ့ပုံပြတော့ကဆက်ပြောင်းမှုလည်းရုံနေပြီ
ဟုတ်ကဲ့အဲ့တော့ဦးနှောင်းနဲ့
ပြန်ပြန်ဟုတ်ကဲ့ပြော
ပါဆရာညစီဟုတ်ကဲ့ပြ
ောပါဆရာညစီညင်ကြည့်လေးဒီချိန်အနှစ်မှာအန်တီအောက်ဆီဂျင်နှင်းရိုးပါစိတ်တမျိုးရောဆိုလို့ရှိရင်အက်ပလက်လို့ခေါ်တဲ့ဖြစ်ပြီးအတွင်းတွေယောဂါရင်းနောက်မကျူလာဒီဂျင်နရေးရှင်းလို့ခေါ်တဲ့ဆလဲပေါ်မှာရှိတဲ့အရာဝတ္ထုတွေကိုရှင်းနေနိုင်တဲ့ညစီမြင်လာတဲ့ဒီဂျင်တွေကတောက်ပေးတယ်လို့ဆိုပါဒါ့အပြင်ဆုံးမှာဗိုက်တာမင် E ပဲလေ ညာမှာအများဆုံးမှာအများချုပ်တဲ့တဲ့စဉ်းစားတဲ့နေရောဂါလည်းအကောက်ပဲပြနေပါဟုတ်ကဲ့ဆရာနောက်ဆရာပြောတာတခုကဒီအယူချက်သားနဲ့ပတ်သက်လို့ပေါ့နော်ဒီတက်ဥမှာကက်ဆင်းနဲ့ပတ်သက်ပြီးဒီကကညောင်ညောင်သာပေါင်းမှာအဲ့ဒီခုကဆိုလို့ရှိရင်အယူနဲ့သွားတွေကိုခိုင်ခံတာမှာဆိုတာဖြစ်ပါတော့ကျသားများဥတ္တမဆရာကတော့အစဉ်ချင်းအမိုင်းတို့အစ်စ်ကိုလေးပုခနာတဲ့မရှိရှိလူကတဲ့အမိုင်းတို့အစ်စ
market နောက်တစ်ခုကဒီကိုအလေးချိန်ချတာနဲ့ပတ်သက်လို့ရော
ကျုပ်ကဆိုလို့ရှိရင်ကစီတက်ကနည်းနည်းပဲပါတယ်ကစီတက်ကလူဝန်းနေတာကစီတက်ကကျုပ်တစ်လုံးမှဆိုရင်3.4ခရံလောက်ပဲပါတယ်ရင်းနေပါပြီးတဲ့အခါထက်မှပြောကြားခဲ့တဲ့အချိန်မှာမကောင်းတဲ့အစီတက်ကလည်းနည်းနည်းပဲပါဝင်ဟာဒီပြုတ်ပြင်းတက်တယ်လည်းတော်တော်များပါဝင်နေပါလောင်မှုကိုအတောင်ပြေကျောက်စီပါအဲကြောင့်မလို့ကိုခန္ဓာအလေးချိန်ကိုဆော့ချောက်ကိုစဉ်းစားနေကြတဲ့အတွက်အတုံးဝင်တဲ့အစာအာဟာရမျိုးဖြစ်ပါ
။ဟုတ်ကဲ့။ကိုဝင်ဆောင်မိခင်တွေအတွက်ကော
သူကဥမာသားသလိုရှိရင်အမေတက်တယ်မကောက်ဘူး။ရထားတဲ့ရင်သေးအတွက်ပါတက်မဖြစ်ပြီးတော့ရင်ရင်ပြေဝနေပါလေ။ဒါအပြင်ချစ်လက်အင်္ဂါမစုံနေတဲ့ရင်သေးတွေလို့ပြောချင်ပါလေ။ကောက်ရသေးနိုင်။ဒါပေမဲ့ကိုဝင်ဆောင်မိခင်တွေတတိထားမှာတော့သူ့ကိုမတည့်တဲ့စိတ်သွားတာမျိုးလို့သူ့အစိမ့်တော့တာမျိုးတော့မလုပ်ရဘူး။အစ်မလို့ဆိုတော့တစ်ခါတလေသူ့ထဲမှာပတိပြားပိုးရင်ပါဝင်အမေပြတဲ့ဒါတဲ့ဥကံတော့မဟုတ်ပါဘူး။ဆက်ကြည့်လာများတင်ထားတဲ့တဲ့ဥကိုတဲ့ဥရဲ့အကလေးမှာအကြောင်းလေးတွေဖြစ်ဖြစ်စဉ်းစားကြရင်တော့အဲ့ဒီအကြောင်းလေးတွေကမဖြစ်ပုံဝင်သွားနိုင်တဲ့အတွက်ကြောင့်မလို့ဒီကလေးကိုလည်းအမေကြည့်နေတယ်။ဒါကြောင့်မလို့ပုံဆောင်မိခင်ကိုစားသုံးမယ်ဆိုလို့ရှိရင်တော့တဲ့ဥကိုတဲ့အောင်ဆက်ပြီးမှတဲ့အောင်ပြုတ်ပြီးမှစားသုံးတယ်
။ဟုတ်ကဲ့နောက်တစ်ခုကဒီအသားရည်တို့သပင်တို့နဲ့ပတ်သက်လို့ရော
။ဥမာဗီတာမင်နဲ့တဖြည်းဖြည်းချင်းများစွာပေါင်းနေတဲ့ကြောင့်အသားရည်ကိုကြည့်အပ်ပါသေးပါလေ။ဒါဖြင့်စားဆောင်တဲ့အဲ့ဒါမျိုးဒီတဲ့ပါလို့တောင်းလို့ဒီနေ့အမေအမေနဲ့စမ်းပါသေးတာလေအဲ့တော့ဆွေရရလာတဲ့အမျိုးသားတွေဆိုလို့ရှင်ကောင်းပါဒီရင်ချစ်ပြီးတဲ့အခါကျထိတ်ကြောင်နေအမိသားမျိုးဖြစ်အောင်တဲ့ကောင်းကပြည့်နိုင်တယ်လို့ဒီကိုပြုပြဒနာတွေကသိရှိရတာမျိုးရှိပါ
ဟုတ်ကဲ့ဆရာဒီချက်ဥစားသုံးတာနဲ့ပတ်သက်ပြီးတော့ဘလောက်ပမာဏအထိစားသင့်ပြီးတော့သတိထားတယ်လဲဆရာ
အဲ့ဒီဒီနေ့ကိုသုံးလုံးထိစားသုံးလို့ရပါတယ်ပြီးပြီးတော့သုံးလုံးထက်ပိုပြီးတော့စားသုံးလို့ရှင်တော့အမြဲရှိတဲ့လူပြောတော့မျိုးတော့မရှိပါဘူး။ဒါမျိုးလို့လည်းဒီစိတ်တွေကြိုးဝင်တာစဉ်းစားဆိုလို့ရှိရင်တော့လည်းသတိထားရပါမယ်။တို့တော့ဆိုရက်တက်တက်မှာဆိုလို့ရှိရင်စိတ်ခုနှစ်လုံးတက်တော့ပို့ပြီးတော့မစားသင့်ဘူး။အဲမှနေတဲ့ဒီစိတ်တွေကြိုးကြိုးတွေဆက်လုပ်ကြည့်တော့ကျေရောကမရှိဘူးလို့ပြောဆိုလို့ရှိရင်တော့သုံးလုံးနဲ့အထက်စားပြီးလို့ရှိရင်ခုနကမျိုးခုခဏတည်းအဲမှတက်ဆိုင်ရှင်တော့ဖြစ်ပါ။ဟုတ
်ကဲ့။ချက်ဥနဲ့ပတ်သက်ပြီးတော့နောက်တော့သတိပြုဆရာရှိသေးလားဆရာဒီချက်ဥကိုသိမ်းတာတော့ပါတော
့လေ။အင်းဒီသိမ်းထားတဲ့အခါကျလို့ရှိရင်လေအခန်းလေးပူချိန်မှာနေရာဒီမှာပေါ့နော်အဆီသာတင်းစီထားရဆိုလို့ဆိုဖြစ်ကြံပြီးတော့ပုံမတွေဝင်ရောက်နိုင်ပါအဲကြောင့်မလို့အဆီသာတို့လုံးတင်းစီထားခြင်းနဲ့ဆိုတော့ရေခဲတရံမှာထည့်ပြီးတော့သင်္ခါနိုင်တော့အကောင်းဆုံးပါအဲတက်တဲ့လူနေတဲ့စိတ်ဥရတော့မစားသုံးဘူးပါအဲအခွန်မှာပေါ့လေကွဲအပြည့်တဲ့ခါကျတော့ပို့ဝင်နေတဲ့အတွက်ကြောင့်ဖြစ်ပါတယ်အဲတော့တက်တဲ့လူမလုံးတင်းစီနိုင်မှုတွေစိတ်ဥကိုတော့ရေခဲကိုထက်လိုက်တက်တဲ့မလုံးနဲ့စိတ်ဥဆိုလို့ရှိရင်ရေအောက်မြုပ်သွားမယ်ဆရာတို့လည်းတက်ဥသလိုရှင်တော့ဒီဘောပေါ်နေ
။ဟုတ်ကဲ့ကျေးဇူးများကြီးပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တက်ဆက်ပေးနေတဲ့ကျမရေကနာကိုအခုလိုကြာသာပတင်းနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။မူရစေဝါတိုက်ဖြတ်ရေးထိရောက်မှုမရှိသေးပေမဲ့စားသုံးသူကိုထောင်ဒဏ်ချမှတ်တဲ့စနစ်ကိုပြောင်းလဲတော့မှာဖြစ်တဲ့အကြောင်းဥအောင်ခင်သုံးသပ်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်။
ဝိရစီဝါဖန်စီရမိတဲ့တွင်ကိုမြမမီဒီယာမှာမကြာခဏတွေ့ရပါတယ်။မကြာမီကပဲမွေးရစီနဲ့ပတ်သက်တဲ့အစီရင်ခံစာနဲ့ဆောင်ထွက်လာပါတယ်။မွေးရစီပြဿနာဖြေရှင်းရမှာအစိုးရအဆက်ဆက်ဟာအပြစ်ပေးတဲ့ဤကိုသာတုံးပြီးဆေးဆွဲသူနဲ့တဲဆောင်သူတွေကိုအရေးယူဖို့ဦးစားပေးခဲ့ပါတယ်။မွေးရစီခိုင်းကြီးတွေကိုအရေးမယူဘဲဆေးဆွဲသူနဲ့ဝိုင်းရေးအတွက်ဘေးဆိုင်သူကိုသာအရေးယူတာမှားနေကြောင်း Drug Policy Advocacy Group ကမွေးစေး policy အုပ်စုကဖေဖော်ဝါရီလကအစီရင်ခံစာမှာဖော်ပြပါတယ်။မွေးစေးစားသုံးသူ3000လောက်ရှိတယ်လို့ခန့်မှန်းပါတယ်။2012စီရင်အရာမြန်မာအချင်းတောင်တွေမှာအချင်းသား6000ကျော်ရှိတဲ့အနေနဲ့2000လောက်ဟာမွေးစေးနဲ့ပတ်သက်ပြီးထောင်ချခံရသူတွေဖြစ်ပါတယ်။မြစ်ချင်းသားအချင်းတောင်မှာတော့80%လောက်ဟာမွေးစေးနဲ့ပတ်သက်သူတွေဖြစ်နေပါတယ်။စေတမားရေသားနဲ့ တရားရုံးအကြအမြဲတမ်းလက်ပေးလိုက်ယူလုပ်ကြပါတယ်။ဒါကြောင့်မူရစေစားသုံးသူကိုရာဇဝတ်မှုကျူးလွန်သူအဖြစ်မမြင်တဲ့ဥပဒေမျိုးလိုအပ်နေတယ်လို့မူရစေ policy အုပ်စုကဆိုပါတယ်
။ရှမ်းပြည်နယ်ကဘိန်းဆိုင်ပြုမှုကိုစမ်းစစ်ထားတဲ့စာမျက်နှာ80ကျော်အစီရင်ခံစာကို UNODC ကကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုရုံးကမတ်လကထုတ်ပြန်ပါတယ်။ဘိန်းထုတ်လုပ်တဲ့နေရာမှာမြန်မာပြည်ဟာကမ္ဘာမှာဒုတိယလိုက်နေပါတယ်။ရှမ်းပြည်နယ်ကကျေးရွာ600နီးပါးကိုလွန်ခဲ့တဲ့နှစ်ကစစ်တမ်းကောက်တဲ့အခါအိမ်ဆောင်စု10ရာခိုင်နှုန်းဟာဘိန်းဆိုင်ပြိုးနေကြတယ်လို့ဆိုပါတယ်။ဘိန်းဆိုင်ပြိုးမှုဟာရှမ်းပြည်နယ်မှာစီးပွားရေးလုပ်ငန်းတစ်ခုလို့ဖြစ်နေပါတယ်။ဘိန်းဆိုင်ပြိုးသူဥယျာဉ်ကြာဆင်းလာပေမဲ့ဆိုင်ပြိုးတဲ့ဧရိယာကျယ်ဝန်းလာတာတွေ့ရပါတယ်။2015မှာဘိန်းတေအေကစိုက်သူဟာ2016မှာတေအကွဲအထိတိုးချက်စိုက်ပျိုးလာပါတယ်။ဘိန်းမစိုက်တဲ့မိသားစုရဲ့တစ်နှစ်ဝင်ငွေဟာကျပ်23သိန်းရှိပေမဲ့ဘိန်းစိုက်တဲ့မိသားစုကတော့တစ်နှစ်သိန်း30ဝင်ငွေရရှိပါတယ
်။ဒါပေမဲ့ဘိန်းစိုက်တဲ့အိမ်ဆောင်စုတွေဟာဆက်သွယ်ရေးခက်ခဲတဲ့ဒေသတွေမှာနေထိုင်ကြတာမို့နေထိုင်မှုစည်းပိုပြီးအကုန်ကျများတယ်လို့ဆိုပါတယ်။စပါးစိုက်သူနဲ့ဘိန်းစိုက်သူကိုရှင်တဲ့အခါမှာဘိန်းစိုက်သူဟာစံဝင်စားရတဲ့အတွက်သတိရဖို့ကူပါတယ်ရှမ်းပြည်နယ်အရှေ့ပိုင်းနဲ့မြောက်ပိုင်းကျေးရွာတွေမှာဘိတ်ဆိုင်ပြိုးကြတာများပါတယ်တွားရလာရခက်ခဲတဲ့ဒေသတွေဖြစ်လို့စားသုံးဖို့အတွက်ဇရိတ်ပူကူပါတယ်ဒေသအခြေအနေလုံခြုံမှုအစိုးရရဲ့ပြိပိမှုစတာတွေကြောင့်ဘိတ်ဆိုင်ပြိုးရေးကိုဆွတ်လွတ်သူတွေရှိတာပါတယ်လက်နက်ကင်ပရိပက္ခဖြစ်ပေါ်တဲ့ဒေသတွေမှာဘိတ်ဆိုင်ပြိုးကြတာများတဲ့အတွက်နေမြေအေဂျင့်ပြီးဟုတ်ချုပ်ရေးလုံခြုံရေးကောင်းရင်ကောင်းတယ်လို့ဘိန်းဆိုင်ပြိုးမှုကြာဆင်းသွားနိုင်တယ်လို့ကုလသမဂ္ဂအစည်းအဝေးခန်းစာမှာဖော်ပြပါတယ
်။ရှမ်းပြည်နယ်တောင်ပိုင်းဟာမြောက်ပိုင်းနဲ့အရှေ့ပိုင်းထက်အများကြီးအခြေအနေကောင်းတယ်လို့ကုလသမဂ္ဂအစည်းအဝေးခန်းစာမှာဖော်ပြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဟာအရှေ့မြောက်ပိုင်းထက်အခြေခံအဆောက်အအုံကောင်းမွန်ပြီးလက္ခဏာအလုတ်ကင်တွေရရှိနိုင်တာကြောင့်စားဝတ်နေရေးပိုပြီးချောင်းနေတယ်လို့ဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့အရှေ့ပိုင်းမှာဘဝရည်တည်ဖို့ဘိန်းဆိုင်ကြတာဖြစ်ပေမဲ့တောင်ပိုင်းမှာတော့အမျက်အစွန်းများများလိုချင်လို့ဘိန်းဆိုင်ကြတယ်လို့ဆိုပါတယ်။ဘိန်းမဆိုင်တဲ့အရက်ဟာဘိန်းဆိုင်ပြုတဲ့အရက်ထက်ပိုပြီးတိုးတက်ဖွံ့ဖြိုးတာတွေ့ရတယ်လို့လည်းသုံးသပ်ထားပါတယ်။အခြေခံအဆောက်အအုံနဲ့လုံခြုံမှုရှိတဲ့ဒေသဟာဘိန်းဆိုင်ပြုမှုကိုမှီခိုအားထားတာမျိုးမလုပ်တော့တဲ့အတွက်ဒီလိုအခြေခံကောင်းမွန်အောင်လုပ်ရမယ်လို့ဆိုပါတယ
်။ဒါပေမဲ့ကုလသမဂ္ဂမူရစင်းနဲ့ရာဇဝတ်မှုရုံးဟာမြန်မာအစိုးရရဲ့မွေးရစီတိုက်ဖြတ်ရေးကော်မတီနဲ့လက်တွဲပြီးလုပ်ကိုင်နေတာကြောင့်အစိုးရဩဇာရှိတဲ့ဒေသမှာဘိတ်ဆိုင်ပြုံးမှုနေပါသားတွေလို့ပြောတာလည်းဖြစ်နိုင်ကြောင်းမြန်မာရေးရာသုတေသီဘတ်တီလ်စစ်နာကမလ9ရက်နေ့ထုတ်အေရှားတိုင်းစ်မှာရေးထားပါတယ်အစိုးရလက်အောက်ခံပြည်သူ့စစ်ကြီးစိုးတဲ့ဒေသမှာဘိတ်ဆိုင်ပြုံးကြတာများပါတယ်ရှမ်းပြည်မြောက်ပိုင်းကပြည်သူ့စစ်ခေါင်းဆောင်ပါစေကျော်မြင့်ကြီးစိုးတဲ့ဒေသမှာဘင်းကင်းတွေများတဲ့အတွက်ဝိစေတိုက်ပြတ်မှုကိုတအားလွံ့မြောက်ရေးအဖွဲ့ကလုတ်ကင်နေရတယ်လို့ဗတ်တိလ်စစ်နာကရေးထားပါတယ်ဒီနေ့အထူးခြားချက်ကတော့ဝိစေ policy အုပ်စုရဲ့တင်ပြချက်ကိုအစိုးရဒေတာလက်ခံလိုက်တာဖြစ်ပါတယ်ဝိစေသုံးဆွဲသူကိုအရင်လိုထောင်ချမှာမဟုတ်တော့ဘဲလူမှုရေးပြစ်ဒဏ်နဲ့အစားထိုးသွားမယ်လို့ဧပြီလ10ရက်နေ့ကကျင်းပတဲ့အစိုးရသစ်တစ်နှစ်တာပြည်ထောင်စုဌာနရဲ့လှုပ်ဆောင်ချက်သတင်းစာရှင်းလင်းပွဲမှာရဲကျောက်ဇော်ဝင်းကပြောသွားပါတယ်အခုချိန်သုံးနေတဲ့1993မူရစေဝဥပဒေဟာခင်းနဲ့မစီပြော်တော့လို့ပြင်ဆင်ရမယ်လို့ဆိုပါတယ်ပြင်ဆင်ချက်ဥပဒေနဲ့ဤဥပဒေတွေကိုအမြန်ဆုံးရေးဆွဲမယ်လို့လည်းပြည်ထောင်စုဌာနကပြောဆိုသွားပါတယ်ခင်ဗျာ
ဟောင်းကင်ရဲ့မြန်မာရေးတံတက်ချက်ကိုခုလိုကြတာပြည်နှစ်ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင
်။ဒီမနက်ကရေးစီးပွားရေးဟာအချိန်ကောင်းကောင်းနဲ့တိုးတက်လာတော့မယ်လို့စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒီမနက်ကမှာစီးပွားရေးအခြေအနေကောင်းပြီးတကယ်ပေါ်ပေါက်လာနေပါပြီလား။စီးပွားရေးဖွံ့ဖြိုးမှုရဲ့အသီးပွင့်လေးကိုခံစားနေကြရပါပြီလားဆိုတာကိုတော့ဗီယိုရဲ့စီရင်ညာတိုက်ရိုက်လီလိုက်စစ်စစ်မှာဆွနေကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့အမည်သဘောထားတွေပဲဖြစ်ဖြစ်ဘေးပြဲလူတာကိုပဲဖြစ်ဖြစ်ပါဝင်ဆွနေမိမြတ်ဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွနေခြင်းနဲ့ဆိုရင်တော့ဗီယိုရဲ့ဖုန်းနံပါတ် 1-239-382-9
9999ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ်
ဒီညတိုင်းရည်လိုက်စီကကျူစွာပါရဲ့ရှင်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သတင်းထောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင်။ကျွန်မက အာမီပါ။BNNY နော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်ကိုရောက်ရှိလာခဲ့ပါတယ်။ကချင်ပြည်နယ်တနိုင်းဒေသဘက်မှာထိုးစစ်ကြောင်းဒေသခံ၄၀၀ကျော်စစ်ဘေးတိမ်းရှောင်နေကြရတဲ့ဆိုတဲ့အကြောင်းတွေကိုကြားစားရမှာပါရှင်။ကျွန်မကနူးပန်ပါသတင်းတွေကိုလည်းကွန်အိမ်နဲ့အတူတင်ဆက်သွားမှာပါ။ ကုလသမဂ္ဂအတွင်းရင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်ကိုရောက်ရှိလာပြီးဒေသခံတွေရဲ့အကြံပေးချက်တွေတောင်းခံခဲ့ပါတယ်။အဲ့ဒီအဖွဲ့ဟာမေလ၉ရက်နေ့ကစစ်တွေမျိုးကိုရောက်ရှိလာပြီးစစ်တွေမျိုးကလူငယ်တွေအရက်ဖက်အဖွဲ့အစည်းတွေကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ ကျောက်တော်နဲ့မြောက်ဦးမျိုးတွေမှာဒေသခံတွေနဲ့တွေ့ဆုံခဲ့ပြီးတွေ့ဆုံပွဲမှာဒေသခံတွေကမတ်လကထုတ်ပြန်ခဲ့တဲ့ကော်မရှင်အဖွဲ့ရဲ့ကြားဖြတ်အစီရင်ခံစာမှာပါတဲ့အကြံပြုချက်တွေဟာတစ်ဖက်သက်ဖြစ်နေပြီးစီးပွားရေးပညာရေးကျန်းမာရေးနဲ့လူခွင့်ရေးကိစ္စတွေဒေသအတွင်းမှာတိုးတက်လာဖို့အတွက်အကြံပြုဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲကိုတက်ရောက်ခဲ့သူတွေကပြောပါတယ်။အခုရောက်
ဥဆောင်တဲ့အကြံပေးကော်မရှင်ကိုနိုင်ငံခြားသား3ဦးအပါအဝင်အဖွဲ့ဝင်6ဦးနဲ့လွန်ခဲ့တဲ့နှစ်စက်တင်ဘာလကဖွဲ့စည်းခဲ့တာဖြစ်ပြီးဩဂတ်လမကုန်မီအပြစ်သက်အစီရင်ခံစာကိုနိုင်ငံတော်သမ္မတဦးထင်ကျော်ထံတင်ပြရမှာဖြစ်ပါတယ်
။ကချင်ပြည်နယ်တနိုင်းဒေသဘက်မှာမြန်မာသမ္မတနဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲကြောင့်ဒေသခံ400ကျော်ဟာစစ်ဘေးသိမ်းရှောင်နေရပါတယ်။ဇွန်လ3ရက်နေ့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်တနိုင်းမြို့နယ်အင်္ဂါကားကြီးရွာနဲ့နံပြူရွာသား400ကျော်ဟာတနိုင်းမြို့ထဲကိုစစ်ဘေးသိမ်းရှောင်နေရပြီးကတ်တလက်အသင်းတော်ကနေကူညီဆောက်ရှောက်ထားတယ်လို့အသင်းတော်ဖွဲ့ခေါင်းဆောင်ဦးလွန်တော်ကပြောပါတယ်။တနိုင်းဒေသမှာရှိတဲ့ရွှေပြည်မော်ဆယ်ခုတွေမှာနေထိုင်သူတွေနဲ့အလွတ်လွတ်နေကြတဲ့သူတွေမော်တွင်းတွေကနေထွက်ခွာပြေးဖို့တမတော်ကနေဇွန်လ9ရက်နေ့မှာညွန်ကြားချက်စာဖြန့်ဝေခဲ့ပါတယ်။ဒီလ15ရက်နေ့နောက်ဆုံးထားပြီးမဆက်ဘူးဆိုရင် KIA ခေါ်ကချင်လွတ်လပ်ရေးဖွဲ့နဲ့ပူးပေါင်းသူများဖြစ်တတ်မှတ်သွားပြီးနေမင်းရှင်းလင်းသွားမယ်လို့သတိပေးခဲ့တာကြောင့်ထွက်ပြေးသိမ်းရှောင်နေရတာဖြစ်တယ်လို့ဒေသခံဆရာလှရိန်ကပြောပါတယ်။တနိုင်းမြို့ဟာဖားကန်းမြို့ကြီးရင်ပရင်းနဲ့ရွှေသူ့ပေါ်မှုကိုနိုင်ငံဝန်ကပြည်သူတွေလာရောက်ပြီးရင်းနှီးမြုပ်နှံလှုပ်ကန်နေတဲ့နေရာတခုဖြစ်တယ်လို့ KIA ဖွဲ့သွက်လည်းဝင်ငွေရရှိတဲ့နေရာတခုလည်းဖြစ်ပါတယ်။
ရှမ်းပြည်နယ်လွတ်တော်ဒုတိယအကြိမ်စက်တမပုံမှန်ပြည်နယ်လွတ်တော်အစည်းအဝေးမှာဂျားပြတ်ရွေးကောက်ပွဲအနံ့ရလွတ်တော်အမှတ်6ဦးနဲ့တက်မတော်သားကိုစလဲ3ဦးတို့အတီးတီးကြမ်းတင်ခဲ့ကြပါတယ်။ဂျားပြတ်ရွေးကောက်ပွဲအနံ့ရကြားကောင်းပါတီ SNLD အမှတ်4ဦး၊ပြည်ခိုင်ဖြိုးပါတီအမှတ်2ဦး၊အမျိုးသားဒီမိုကရေစီအဖွဲ့ချုပ်2ဦးနဲ့တက်မတော်သားကိုစလဲ3ဦးတို့ကဇွန်လ6ရက်နေ့ကကြမ်းတင်ကြတာပါ။ကျန်းကျင်ရမှာပါဝင်တဲ့မန်းရှူးမြို့ပြည်နယ်လွတ်တော်အမှတ်နဲ့မဲဆန္ဒနယ်ကနန်းကောင်ခန်းကတော့လွတ်တော်အတွင်ပထမဆုံးရောက်တဲ့ရက်ဖြစ်တဲ့အတွက်အတွေ့အကြုံအသေးရာကြောင်းလွတ်တော်အမှတ်အချို့တင်ပြတဲ့အဆိုမိဂွန်းအချို့ကပြည်နယ်သူပြည်နယ်သားကောင်းစားရေးအတွက်အထူးကောင်းမွန်ကြောင်းအချို့မိဂွန်းလည်းအပိုအလုံးဖြစ်ကြောင်းသုံးသပ်ပါတယ်ရှမ်းပြည်နယ်လွတ်တော်အမှတ်142ဦးရှိတဲ့အနေနဲ့အခုကျင်းပတဲ့လွတ်တော်အစည်းအဝေးမှာ132ဦးတက်ရောက်ပါတယ်
ကံရကံရှင်ရဲ့သဘောထားဆန္ဒမှာပါပဲကားပေါ်တင်ခေါ်ဆောင်ခံရသူကံလာရဝတီတိုင်းမျိုးသမီးသတင်းထောက်မဟုတ်မြာဟာကျမ်းမာရေးရှင်နေသိုးတက်လာပေမဲ့ကြောက်စိတ်တွေတုံလှုပ်ချောင်းချားတဲ့လက္ခဏာတွေဖြစ်ပေါ်နေစေလို့ကံလာရဝတီတိုင်းသတင်းဌာနတာဝန်ရှိသူတို့ကပြောပါတယ်
မီလာနဇာချောင်းရဲ့လွိုင်ကော်တီမောဆူသွားတဲ့ကာလမှာအမျိုးသားနှစ်ယောက်ကနေကာယကင်ရှင်သဘောထားမှာပါပဲကားပေါ်တင်ဆွဲမောင်းလင်းဆွဲသွားရမှာရေမတော်ရစမှုဖြစ်ပွားခဲ့ပြီးအဆိုပါမျိုးသမီးဟာလွိုင်ကော်စေးရုံမှာ၃ရက်ခန့်ဒရီလစ်နေခဲ့တာပါပြည်မှုကျူးလွန်သူလွိုင်ကော်မျိုးနဲ့ဥစိန်ဝင်းနဲ့ဥကောင်းဆန်တို့နှုတ်ကို
ဒီမော့ဆူမျိုးရဲစခန်းကနေမေလ265မြင်းဆောင်938ချောက်ဖြစ်၎င်းရေမစင်မချင်းမောင်းနှင်သူဥစိန်ဝင်းကိုရစသက်ပုံးမကြီး338မြင်းဆောင်338ဖြစ်၎င်းအမှုဖွဲ့ရေးယူထားတယ်လို့ရဲမှတ်တမ်းတွေရသိရှိရပါတယ်။
မွန်ပြည်နယ်မှာရောဘအများဆုံးထွက်တဲ့ပြည်နယ်ဖြစ်ပေမဲ့ထုတ်လုပ်တဲ့အရေးအသွေးနှင်းကြမှုအတွက်ဈေးကောင်းမရခြင်းဖြစ်ကြောင်းအခုလောလောဆယ်မှာခွက်ခဲတုံးစနစ်နဲ့စမ်းသပ်လုပ်ကင်လာတာရှိနေပြီဖြစ်ကြောင်းမြန်မာနိုင်ငံရောဘထုတ်လုပ်သူများအသိနှင်းပညာအရရှိဦးစာနေစောကပြောပါတယ်။
အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်တနိုင်းမြို့နယ်ဘက်မှာကချင်လက်နက်ကိုင်အဖွဲ့ KIA နဲ့အစိုးရတပ်မတော်တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနေရက်ကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒါအပြင်တနိုင်းမြို့နယ်တွင်းမှာရှိတဲ့ရွှေနဲ့ပရင်မော်စေကူမှာနေထိုင်နေတဲ့သူတွေကိုလည်းနေရက်ကနေထွက်ခွာဖို့မြန်မာအာဏာပိုင်တွေကနေတတိပေးထုတ်ပြန်ထားပါတယ
ဒီကနေ့ကျွန်တော်တို့မြန်မာနိုင်ငံမှာဒီကြက်ဥဟာနော်ကျွန်တော်ငယ်ကဖြစ်ပေါ်တဲ့စိုက်ပွဲတွေကြောင့်ဒေသခံ၄၀၀ကျော်ဟာတနိုင်းမြို့ကိုဆွဲပြေးရောက်ရှိနေတာပါဆွမ်းလာချောင်းရွှေနေ့မှာတော့တင်းချောင်းလာတဲ့စစ်ပြေးချောင်းတွေကိုတနိုင်းမြို့ခရိယံကျောင်းဝင်းတွင်နဲ့ဘုန်းကြီးကျောင်းဝင်းထဲမှာနေရာချထားပေးခဲ့တယ်လို့အကူအညီပေးရေးဖွဲ့ဝင်ဥမ္မုံထော်ကပြောပါတယ်
ဒုက္ခကြီးတော့မနေ့အခေါ်လာဒီအတင်းတော်အတီးတီးမှာပေါ့အာရှိတဲ့ကြီးစီမှာသူဒီလူအမှတ်ခံထားရှိရဘူးရေလို့ဆယ်ဒီမှာ၄၀၀ကျော်၅၀၀နီးပါးရှိမှာပါလူကြီးကနန်ဖြူကြီးရွာကစစ်ပေးဆောင်မျိုးတမီလူကလည်းသူ့ရဲ့သွေးကြုံနဲ့ပတ်သက်ပြီးခုလိုပြောပါတယ်ကျမတို့စစ်ချောင်းရအဲလာခဲတဲ့အကျိုးကတော့နှစ်တန်နဲ့တအားကြားလို့ကျမတို့မှာဘာမတိကြီးခင်ရတာဒီကနှစ်ပြီးနားမှာဖြစ်တာတော့ဟုတ်
ညီမတော်မတော်နဲ့ကချင်လွတ်လပ်ရေးသမတော်ကရင်အီရိုကြားဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးကရင်ဦးတရင်နဲ့ပြန်ကြားရေးတာဝန်ခံသူ့ဘူးမူကြီးနော်ဘူးကခုလိုပြောပါတယ်ကရင်တိုက်ရင်ဆက်လေးအနေနဲ့ဖြစ်နေတဲ့ဒီတိုင်းမျိုးနဲ့ပြန်မှာကျွန်တော်ကတုံးရနေတာနဲ့တိုက်ပွဲဖြစ်တာအဲ့ဒီတိုက်ပွဲရဲ့အခြေအနေကကရင်တိုက်ရင်ဆက်လေးရှေ့ကာကင်းပို့ဖြစ်နေတဲ့
ตนไหนดีดามาญมตํารอเนี่ยกระฉินลุไลยตํารอเกยันอยู่โลจาสุนละ3ยะนี่มาน้องสงทาบีทั่วขวาจาบุญมตํารอกะนี่3ปีสะဖြတ်ဝေထားပါတယ်လက်ရှိမှာရွှေမော်တင်ဆွက်ခွာလာတဲ့လူတွေကိုညီမအာနာပိုင်တို့ကတနိုင်းမြို့ထဲဝင်ခွေပိတ်ပင်ထားတယ်လို့
သူတို့တွေသွားရောက်ခွေယူဖို့အတွက်ပါရာရေးကောင်းဆောင်တဲ့တနိုင်းဒေတာကုကဲမှုစစ်ဆန္ဒချုပ်တက္ကသသာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပါတယ်ဆက်ပြီးတော့ကြောင့်မီတွေတုံတက်အားပေးစက်ယုံတွေဟာတဘာဝပတ်ဝန်းကျင်ထိခိုက်မှုတွေရှိတယ်လို့လူမှုတွေကိုလည်းအသက်အန္တရာယ်ဖြစ်စေနိုင်တယ်လို့ပညာရှင်တွေကပြောဆိုနေကြပါပဲမူပြီးနဲ့အစိုးရအဖွဲ့ကတော့ကြောင့်မီတွေကိုလက်မခံလို တရင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါဒီအချိန်လေးကိုတော့မီးရင်စနိုင်ကနေအခုလိုတင်ဆက်ထားပါတယ်
ကျောင်းမီသွဲတောင်ပြုံမှုနဲ့မွန်ပြည်နယ်ဒေသခံတွေကကွက်နေကြပေမဲ့ကျောင်းမီသွဲဆက်ယုံကိုလက်မခံလို့ရှိရင်ဖွေပြတော်တက်မှုမရှိဘူးလို့မွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအစ်ဆန်ကအခုလိုပြောပါဗျာ။ဒေသနိ
ုင်ငံမှာကျောင်းမီသွဲမပြောတော့ဘူး။ကျောင်းမီသွဲဆက်ယုံတည်ယူနေဖို့ဘယ်လိုလဲ။ရတဲ့လူတွေတရားနဲ့နားချေ။ကျောင်းမီသွဲကိုအလုံးကျွန်တော်တို့လည်းမသိပါဘူး။ပြောပါဦး။ဒါပေမဲ့ကျွန်တော်ပြော။ကျောင်းမီသွဲကိုလက်မခံဖွေထားတော့ဟုတ်ပြောပြောရမယ်
จำไม่ตัวกูคลิงก์ก็เสนอเนี่ยต้องมีเมสุยอันนี้จะส่งเรียมชีพผู้สูบีมันมีเนื้อส่วนใหญ่เพื่อเลี้ยงเนื้อส่วนอื่นวันจีอุดเหม็นเทียนเอาหางกับโยบาร์เลยจะต้องมาเกี่ยวกับเรื่องเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวกับการเกี่ยวก จำมีตัวเนี่ยเลี้ยเสตท่องแม่สุภาก็เลี้ยเสตต้องพิมพ์หมดตัวก่อนจะเสียจัดตาตะลุเลี้ยเสตลงล่างมูชิดได้ด้วยงานงานยาเย็นเนี่ยมีหนามหูด้วยเลยวิ่งยาวลำแม่ลุเลยมุมีเนี่ยสวยยากับเปียวบาร์เลยมุมีเนี่ยมาจำมีตัวเนี่ยปัตตาปีสั่งจิงกักกว่านี่เลยนายเยสโอกะอคูลุเปียวบาร์เลยจนรู้ได้ยังดีตัวว่าวันจีนยิ้มยิ้มก้าวเนี่ยนายพี่เด้ดารีมีเพื่อนสี่องค์เทงได้ไหมไอ้ดีตัวว่ายิ้มยิ้มเนี่ยพี่พิวเดลังจารีส่วน
ကျွန်တော်တို့မြန်မာနိုင်ငံမှာဒီကြက်ဥအာနော်ကျွန်တော်ငယ်ကောက်ကိုလူတူတွေကစကျင်ကကွက်နေတဲ့ဂျာမာပဲလက်ရှိမှာမော်လမြိုင်ပြည်လက်မြေဆက်ယုံ
ကုသပီသတင်းကျင်းချက်ကိုနားဆင်ကြရမှာပါရှင်ကုလသမဂအတွင်းရင်မှုချုပ်ဟောင်းကိုပီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်ကိုရောက်ရှိလာပြီးဒေသခံတွေရဲ့အကြံပေးချက်တွေတောင်းခံခဲ့ပါတယ်တရားရှင်တွေခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော့ဒါတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မ
င်းသတင်းလွှာကဏ္ဍကိုနာဆင်ကြကြရတာပါရှင်ခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစဆုံးကိုအတန်လှင့်ချိန်ပြည်ပချင်းည10နာရီကနေ17နာရီအထိလိုင်းထူမီတာ32နဲ့50တို့ကနေနာဆင်နိုင်ပါရဲ့ရှင်မနေ့ဖန်တောက်ကြနေ့မနေ့ဖဲ6နာရီကနေ9နာရီအထိအစီအစဉ်တွေကိုတော့လိုင်းထူမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါရဲ့ရှင်အခုညပဲအစီအစဉ်အစုံမတက်ခင်မှာတရင်အချင်းချက်ကိုမှတ်တင်ကြီးထိုက်ကကြီးညာပေးပါဦးမရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့အပေါ်မှာတစ္ဆာခံဖို့မျှော်လင့်ခဲ့တယ်လို့နောက်သမ္မတရဲ့လက်ထောက်တင်တဲ့ရုရှားတာဝန်ရှိသူတွေကြားစုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့ပြောဆိုခဲ့တယ်လို့ယာရုကထုတ်ခံခဲ့ရတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey ကလွှတ်တော်မှာထွက်ဆိုပါတယ်သမ္မတနဲ့ FBI ညွှန်ကြားရေးမှူးကော်မတီကိုချိန်ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာပထမဆုံးလူသိရှင်ကြားထွက်ဆိုရလဲဖြစ်ပါတယ်။သမ္မတထရန့်ကယာရုကထုတ်ပြစ်ခဲ့ရတဲ့သူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေမလုပ်ဖို့နဲ့မိုက်ကယ်ဖလင်းဟာလူကောင်းတစ်ယောက်ဖြစ်တာမို့သူ့ကိုမစုံစမ်းဘဲလွှတ်ထားမယ်လို့မျှော်လင့်တဲ့အကြောင်းသမ္မတကသူ့ကိုအတိအကျပြောဆိုခဲ့တယ်လို့ FBI ညွှန်ကြားရေးမှူးဟောင်းကထွက်ဆိုပါတယ်။သမ္မတကဖလင်းအပေါ်စုံစမ်းစစ်ဆေးမှုဆက်မလုပ်ဖို့ညွှန်ကြားခဲ့သလားဆိုတော့လွှတ်တော်ရဲ့မေးမြန်းမှုကတော့ဒီလိုဓာတ်ရိုက်အသုံးနှုန်းနဲ့မညွှန်ကြားခဲ့ဘူးလို့ထွက်ဆိုသွားပါတယ်။သမ္မတရဲ့ပြောဆိုချက်ကိုသူ့အနေနဲ့ဒီလိုလုတ်ပိုင်ခွင့်လုံနိုင်ခွင့်မရှိဘူးဆိုတာကိုပြက်ပြက်သားသားမပြောခဲ့ပဲအဲ့ဒီအချိန်မှာဘာပြောလို့ပြောရမှာမသိအောင်ကိုအံ့ဩမှင်သက်ခဲ့ရလို့စကားလုံးကိုအတော်လေးသတိထားရွေးချယ်ပြောဆိုခဲ့တယ်လို့လည်း FBI ညွှန်ကြားရေးမှူးကပြောကြားပါတယ်။သမ္မတဒါကမှန်ကန်တဲ့လုတ်ရမဟုတ်ဘူးလို့ပြောဖို့သူ့အနေနဲ့မစင်စားခဲ့မိဘူးလို့လည်းဖြေကြားသွားပါတယ်။သမ္မတနဲ့သူရဲ့ဆွေးနွေးမှုအတန်ဖိုင်တွေရှိမယ်လို့မျှော်လင့်ကြောင်းလည်း FBI ညွှန်ကြားမှုဟောင်းကပြောပါတယ်။ဒါအပြင်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ဟာရိုးသားခိုင်မာပြီးအမိခိုးကင်းတယ်လို့လည်း FBI ညွှန်ကြားမှုဟောင်းကိုမီကအထက်လွှတ်တော်ရှေ့မှောက်မှထွက်ဆိုသွားပါတယ်ရှင်
။ဒါသာပဲနေ့ညနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ပြူထွေးဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဘေးဘာဘာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါလိမ့်ရှင်။မနေ့ကတောက်ကြနေ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေဖမ်းယူနှာစင်နိုင်ပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးထူတင်ပါတယ်။သောရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွန်ညိုပါ
This program has come to you from the Voice of America, Washington.